Welcome to the Voice of America in Burmese.
ပြန်ပေါင်းကြွေးတဲ့ညတဲ့ညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် View American တန်ကနေ2023ခုနှစ် February 17ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ9မီတာ1925 30နဲ့ line လက်မီတာ190ရုကနေစတင်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်ကတော့ဆုမြတ်ပါပါရှင်မြန်တန်ခံထားရတဲ့တူရကီနဲ့ဆီးရီးယားနိုင်ငံတွေကိုကုလသမဂ္ဂကအကြီးအကျယ်ရောက်ရှိနေကြပါတယ်။အမေရိကန်ပြည်ထောင်စုအလာစကာပြည်နယ်အရှေ့မြောက်ဘက်ဝေးဟင်မှာပြန်သွန်းနေတဲ့ဒီမော်တော်ကားတစ်စင်းအရွယ်အမျိုးမည်မသိတဲ့အရာဝတ္ထုတစ်ခုကိုအမေရိကန်တိုက်လေယာဉ်တွေပစ်ချခဲ့ပါတယ်။အမေရိကန်ဒုသမ္မတဟောင်းမိုက်ဖန်ဆန်နေအင်ကိုတောက်ချာနေက FBI တာဝန်ရှိသူတွေရှာဖွေကြရမှာတော့တီးသန့်လျှို့ဝှက်ထားရမယ့်အစိုးရစာရွက်တစ်ခုကိုထပ်ပြီးတော့တွေ့ရှိခဲ့ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါတရင်းနေပြီးတဲ့နောက်မှာတော့လုံခြုံရေးနဲ့စီးပွားရေးအခက်အခဲတွေကြောင့်အိန္ဒိယပြည်ပနိုင်ငံတွေကိုထွက်ခွာလာသူတွေအကြောင်းတင်ဆက်ထားတဲ့ဒုအတန်စီစဉ်မှာဆိုရင်တော့
ဒေရှင်လည်းလက်ဖမ်းလည်းဘူးအများတင်ပေးလိုက်မလဲ။အော်မိဘတွေအတွက်လည်းအန္တရာယ်ရှိရဲ။အော်ကိုကလွတ်သွားပြီမဲ့လို့ပေါ့။အိုးမိဘကြီးကိုအမေကဟိုမှာ
ထိုင်းနိုင်ငံကိုထွက်ပြေးလာတဲ့ CDM ကျမကြီးဝန်ထမ်းတဦးပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုမကြာခင်မှာနားဆင်ရမှာပါဒါအပြင်ဥတမောင်သန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးအပါအဝင်အာရှနိုင်ငံရေးလေယာစီဝါသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကဘာအစည်းအဝေးတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်နိုင်တို့အခြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာခံထားရတဲ့တူရကီနဲ့ဆီးရီးယားနိုင်ငံတွေစီကိုဒီကုလသမဂ္ဂအကြီးအကဲတွေရောက်ရှိနေကြပါတယ်။တူရကီနိုင်ငံတောင်ပိုင်းနဲ့ဒီဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာရင်ဆိုင်နေရတဲ့ငရင်တန်ဟာဒီဒေသအတွင်းမှာနှစ်ပေါင်း100အတွင်းမှာအဆိုးဆုံးဖြစ်တယ်လို့ကုလသမဂ္ဂအကူအညီကယ်ဆယ်ရေးဆိုင်ရာအကြီးအကဲမာတင်ဂရစ်ဖစ်ကအခုလိုပြောကြားလိုက်ပါတယ်
။ What happened here on Monday? The epicenter of the earthquake was the worst.
တနင်္လာနေ့ကဒီကိုဗဟိုပြုလှုပ်ခတ်သွားတဲ့မြေငရင်ဟာဒီဒေသအတွက်နှစ်ပေါင်း100အတွင်းမှာအဆိုးဆုံးဖြစ်ပါတယ်လို့ကာရာမာမာရတ်မြို့မှာရောက်နေတဲ့ကုလသမဂ္ဂအကြီးအကဲမာတင်ဂရစ်ဖစ်ကဒီကနေ့ပြောကြားလိုက်တာပါအပြက်စီးတွေကြာအသက်ရှင်ကျန်နေနိုင်သူတွေကိုကယ်ဆယ်ရေးတွေရှာဖွေတာကိုလည်းသူလိုက်ကြည့်ခဲ့ပါတယ်တူရကီမှာ 9.8 ပြင်းအားဆီးရီးယားမှာ 9.5 ပြင်းအားနဲ့မြေငရင်တွေလှုပ်ခဲ့တာ6ရက်မြောက်ကြာလာချိန်မှာတော့အပြက်စီးပုံတွေကအသက်ရှင်ကျန်နေသူတွေကယ်ဆယ်နိုင်ဖို့အလားအလာတစ်ဖြည်းဖြည်းနည်းလာနေပါတယ်ကယ်ဆယ်ရေးတွေကတော့ဆက်လက်ရှာဖွေနေတာမှာနိုင်ပေါင်း130နီးပါးပိတ်မိနေတဲ့အမျိုးသမီးတစ်ယောက်ကိုအဒီယာမန်မှာပြိုပြက်နေတဲ့ဆောက်ဦးတွေကြောင့်ကနေပြီးတော့ကဲထုတ်နိုင်ခဲ့ပါတယ်။ဒီနေ့လာနေကလှုပ်ခတ်ခဲ့တဲ့ငရင်ကြောင့်တူရကီနဲ့ဆီးရီးယားနှစ်နိုင်ငံပေါင်းမှာတေဆုံးသူ 2,400 ကျော်သွားပါပြီ။အဒီယာမန်ဒေသကိုတောက်ချာနေကသွားခဲ့တဲ့တူရကီသမ္မတရီဂျက်တာယက်အာဒိုဝန်ကကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးနေတာကိုအသိအမှတ်ပြုပြောကြားခဲ့ပါတယ်။ငရင်တန်ခန္ဓာရတဲ့ဒေသ10ခုမှာ9ရက်ကြာဝန်ထဲချင်းအထက်အမှတ်တက်မှတ်တယ်လို့3လကြာအရေးပေါ်အခြေအနေကိုလည်းသမ္မတအာဒိုဝန်ကကြေညာခဲ့ပါတယ်။ဆီးရီးယားမှာလည်းကယ်ဆယ်ရေးနှောင့်နှေးနေတဲ့အပေါ်မှာမေကွန်းထုတ်မှုတွေခံနေရပါတယ်။တောက်ချာနေကတော့သမ္မတဘာရှာအယ်အာဆတ်နဲ့ဇနီးတွေတို့အလပ်ပိုမျိုးကဆေးရုံမှာတက်ရောက်ကုသနေသူတွေကိုတွားရောက်အားပေးခဲ့ပါတယ်။နိုင်ငံအနောက်မြောက်ပိုင်းအတိုက်အခံလက်နက်အဖွဲ့တွေထိန်းချုပ်ထားတဲ့နေရာတွေအပါအဝင်တနိုင်ငံလုံးကိုလူသားချင်းစာနာတဲ့အကူအညီတွေပေးပို့တာခွင့်ပြုတယ်လို့ဆီးရီးယားအစိုးရပိုင်းသတင်းဌာနကတောက်ချာနေကကြေညာပါတယ်။အသက်ကယ်ဆယ်ရေးပစ္စည်း82တန်ကိုတူရကီနဲ့ဆီးရီးယားနိုင်ငံတွေစီပေးပို့ထားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်းတောက်ချာနေကပြောပါတယ်။အဲ့ဒီပစ္စည်းနဲ့လူပေါင်းသသိန်းလောက်ကိုကုသပေးနိုင်မှာပါ WHO အကြီးအကဲ Tedros Adhanom Ghebreyesus ဟာလည်းငရင်တန်ခံထားရတဲ့အလက်ပိုမျိုးကိုဒီကနေ့စနေနေ့မှရောက်ရှိလာပြီလို့ Syria အစိုးရတွေမှသတင်းတွေမှထုတ်ပြန်ပါတယ်ရှင
်လူ1000ခန့်နီးပါးတေဆုံးခဲ့ရတဲ့ငရင်တန်အသင့်တူရကီနိုင်ငံအတွက်စာနာမှုအကူအညီနဲ့အတူကူညီကယ်ဆယ်ရေးအဖွဲ့တစ်ဖွဲ့အင်ဒိုနီးရှားနိုင်ငံကနေဒီကနေ့ထွက်ခွာသွားပါတယ်။အင်ဒိုနီးရှားကူညီကယ်ဆယ်ရေးနဲ့သဘောဝဘေးအန္တရာယ်ဆိုင်ရာကူညီထောက်ပံ့ရေးအဖွဲ့တွေကအဖွဲ့ဝင်62ယောက်ပါတဲ့မြို့ပြရှာဖွေကူညီကယ်ဆယ်ရေးအဖွဲ့ USAR ဟာအထောက်ပံ့ပစ္စည်းတန်ကြိမ်5တန်နဲ့အတူဒီကနေ့မနက်ပိုင်းကတူရကီကိုထွက်ခွာသွားတာပါ။ကူညီထောက်ပံ့ရေးပစ္စည်းတွေထဲမှာတော့အစားအသောက်အဝတ်ထည်ယာယီအမိုးကာတွေနဲ့နေအောင်ကြီးစွမ်းအင်သုံးမီးအိမ်တွေအပြင် K9 အနံ့ခံခွေးတွေလည်းပါပါတယ်။အင်ဒိုနီးရှားအစိုးရအနေနဲ့ဒီလိုအကူအညီတွေကိုလည်း30နဲ့ပေးဖို့ရှိတာမှာဒီကနေ့ပထမဆုံးလေထွက်ခွာတာဖြစ်တယ်လို့လူသားဖွံ့ဖြိုးရေးနဲ့ယဉ်ကျေးမှုဌာနဝန်ကြီး မိုဟာဂျီယာ FND ကပြောပါတယ်။ဒါပြင်ဂျမအေဝန်ကြီးဌာနစစ်တပ်နဲ့ရဲတပ်ဖွဲ့လူသားချင်းစာနာကူညီပေးအဖွဲ့အစည်းတွေကဂျမအေဝန်နဲ့အယောက်90ပါတဲ့နောက်ထပ်သီးခြားအဖွဲ့တစ်ခုကိုလည်းတနင်္လာနေ့မှာဆင်လွတ်ဖို့ရှိပြီးတော့ဒီအဖွဲ့ကတော့ရေးပေါ်စည်းရုံးတစ်ခုတည်ဆောက်ပြီးတော့အကူအညီတွေပေးသွားမှာဖြစ်တယ်လို့ဝန်ကြီးကပြောပါတယ်။ငရင်နယ်အစိုးဆုံးခံရတဲ့တူရကီကဒေသ5ခုမှာအင်ဒိုနီးရှားကယ်ဆယ်ရေးအဖွဲ့တွေကကယ်တင်ခဲ့တဲ့အင်ဒိုနီးရှားနိုင်ငံသား120ရှိပြီးတော့မလေးရှားနိုင်ငံသား2ယောက်နဲ့မြန်မာနိုင်ငံသား1ယောက်ကိုလည်းကယ်တင်နိုင်ခဲ့တဲ့အကြောင်းအင်ကာရာမျိုးတော်မှာရှိတဲ့အင်ဒိုနီးရှားတန်ယုံကထုတ်ပြန်ပါတယ်။ခရင်ရောက်သေဆုံးသွားသူတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံသား9ဦးပါဝင်တဲ့အကြောင်းဗိုလ်ထုနှင်းကတန်ယုံထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒီလောက်နေမနေ့ပိုင်းကပြင်အား၈နီးပါးရှိတဲ့ငရင်ကြောင့်တူရကီနဲ့ဆီးရီးယားနိုင်ငံမှာလူတောင်းတဲ့ချီသေဆုံးခဲ့ပြီးတော့ပျောက်ဆုံးနေသူတွေအများပြားရှိနေစေဖြစ်ပါတယ်။ဒီလိုငရင်တန်းတင့်သူတွေအတွက်အင်ဒိုနီးရှားနဲ့အာရဗ်နိုင်ငံတွေပါဝင်ကမ္ဘာနိုင်ငံအတော်များများကအရေးပေါ်ကူညီကယ်ဆယ်ရေးအဖွဲ့တွေနဲ့ထောက်ကူပစ္စည်းတွေပေးပို့နေတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်တော်စုအလာစကာပြည်နယ်အရှေ့မြောက်ဘက်ဝေဟင်မှာပြန်တန်းနေတဲ့အမျိုးအမည်မသိတဲ့အရာတစ်ခုကိုသမ္မတဂျိုးဘိုင်ဒန်အမိန့်နဲ့တိုက်လျင်တစဉ်ဖြစ်ချခဲ့တယ်လို့အင်ဖြူရတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။အမြင့်ပေ4000ကျော်မှာပြန်တန်းနေတဲ့အရာဟာထောက်လှမ်းမှုလုပ်နေသလားဆိုတာလုံးဝမသိရသေးပေမဲ့ခီးသည်တင်လေယာဉ်တွေအတွက်အနည်းရရှိတဲ့အတွက်ဖြစ်ချလိုက်တာဖြစ်တယ်လို့အင်ဖြူရအမျိုးသားလုံခြုံရေးအကြံပေးအဖွဲ့ပြောခွင့်ရချောင်ကာဘီကပြောပါတယ်။ပြီးခဲ့တဲ့စနေနေ့ကအမေရိကန်အရှေ့ပိုင်းဝေဟင်ပေါ်မှာပြစ်ချခဲ့တဲ့တရုတ်ထောက်လှမ်းရေးမိုးပြံပူပေါင်းကြီးထက်ကိုအများကြီးသေးပြီးတော့မော်တော်ကားတစ်စီးအရွယ်လောက်ရှိတယ်လို့သူကပြောပါတယ်။ပန်ဒဂွန်စစ်ထနာချုပ်မှလည်းတောက်ကြနေတဲ့ကအလားတူသတင်းစာရှင်းလင်းပွဲလုပ်ခဲ့ပေမဲ့လည်းပြစ်ချခဲ့တဲ့အရာနဲ့ပတ်သက်လို့အသေးစိတ်ပြောကြားခြင်းမရှိသေးပါဘူး။
As you well know, civilian aircraft operate, you know, at a variety of ranges up to 40 to 45,000 feet. So again, there was a reasonable concern.
ပြန်တန်းနေတဲ့အရာမှာမောင်းသူပါမပါအမေရိကန်ပိုက်လော့တွေအနာကပ်ပြန်တန်းကြည့်တဲ့အခါမှာလူပါပုံမရကြောင်းနဲ့ခီးတဲ့တဲ့လေယာဉ်တွေအတွက်အန္တရာယ်ရှိတဲ့အတွက်ပြစ်ချလိုက်တာဖြစ်တယ်လို့ပန်ဒဂွန်စစ်ဌာနချုပ်ပြောခဲ့ရဗိုလ်မှူးချုပ် Patch Rider ကပြောကြားခဲ့တာပါအမေရိကန်လေကြောင်းပိုင်နက်ထဲမှာတောက်ကြနေကပြစ်ချလိုက်တဲ့အရာနဲ့ပတ်သက်လို့ထောက်လန်းရေးရင်လားဘယ်ကလာတယ်လဲဘာကြောင့်ပြန်တန်းနေတယ်လဲစတဲ့မေးခွန်းထုတ်မှုတွေကိုတာဝန်ရှိသူတွေလောလောဆယ်ဖြေဆိုနိုင်ခြင်းမရှိသေးပါဘူးအလာစကာပြည်နယ်ကရေခဲနေတဲ့ရေပြင်ပေါ်ကျသွားမယ်လို့ယုံကြည်ရတဲ့အပြည့်အစုံပိုင်းစားတွေကိုရယူဖို့စူးစမ်းနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်အဲ့ဒီခါကျရင်တော့အဲ့ဒီအရာဝတ္ထုအကြောင်းကိုပို့ပြီးတော့သိရနိုင်မယ်လို့မျှော်လင့်နေကြပါတယ်ရှင
်အမေရိကန်ပိုင်းနဲ့ဝင်ဟင်မှာတရုတ်မိုးပြံမှုပေါင်းကြီးတွေတွေ့ခဲ့တဲ့ကိစ္စတွေနဲ့ဆက်ဆက်ပြီးတော့တရုတ်သူတွေသနာဌာနတစ်ခုနဲ့တရုတ်ကုမ္ပဏီ၅ခုကိုတင်ပို့ကုန်ဆိုင်ရာအမေရိကန်ရဲ့အမိမဲဆင်းထဲမှာတောက်ချာနေကထည့်သွင်းအရေးယူတန်းခတ်လိုက်ပါတယ်အမေရိကန်နဲ့မဟာမိတ်နိုင်ငံတွေရဲ့အမျိုးသားလုံခြုံရေးကိုချိန်ချောက်တဲ့တရုတ်ရဲ့ထောက်လှမ်းမှုလုပ်ရည်တွေကိုထိထိရောက်ရောက်ဖော်ထုတ်ကင်တွယ်ဖို့ကြိုးပမ်းနေတဲ့အကြောင်းသမ္မတအင်ဂျီတော်ကပြောကြားပြီးမှပဲဒီအရေးယူမှုတွေထွက်လာတာပါအခုအရေးယူလိုက်တဲ့ကုမ္ပဏီ၅ခုနဲ့သုတေသနဌာနတို့ဟာအထူးသဖြင့်မိုးပြံပောင်းတွေနဲ့မိုးပြံရင်တွေအပါဝင်တရုတ်စစ်တပ်ရဲ့အာဂါသနဲ့လေကြောင်းစူးစမ်းလေ့လာရေးအစီအစဉ်တွေကိုကူညီထောက်ပံ့ပေးနေတဲ့အဖွဲ့တွေဖြစ်ပြီးတော့တရုတ်စစ်တပ်ခင့်မီအစစ်မြင့်တည်ဆောက်ရေးအတွက်ကူညီပံ့ပိုးပေးနေတာဖြစ်တယ်လို့အမေရိကန်ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကအမေရိကန်ဝေဟင်မှာတရုတ်မိုးပြံမှုပောင်းကြီးတွေပြန်ဝင်နေတဲ့ကိစ္စကအမေရိကန်အစိုးရအတွက်နိုင်ငံရေးအရဒေါသထွက်စရာဖြစ်စေခဲ့ပြီးတော့အမေရိကန်နဲ့မဟာမိတ်တွေပေါ်မှာတရုတ်နိုင်ငံရဲ့ချင်းချောက်မှုကိုအထူးအာယုံဆိုင်တုံ့ပြန်ရတဲ့အခြေအနေဖြစ်လာစေခဲ့ပါလေခင်ဗျာ
ဗီယိုအမေရိကန်အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေနေ့မှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ February 17ရက်စနေနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်American ဒုသမ္မတဟောင်း Mike Pence ရဲ့ Indianapolis မြို့ကနေအိမ်ကိုတောက်ကြနေတော့က FBI တာဝန်ရှိသူတွေရှာဖွေရမှသက်ဆိုင်သူတွေသာတီးတန့်ဖတ်ရလို့ရေးထားတဲ့အစိုးရစာရွက်တစ်ခုကိုတွေ့ရှိတယ်လို့ FBI ကပြောပါတယ်ဒုသမ္မတဟောင်း Pence ရဲ့နေအိမ်မှာအလားတူဒီ classified လို့ရေးသားထားတဲ့စာရွက်စာတမ်းတချို့တွေ့ရှိခဲ့ပြီးတဲ့နောက်အခုလို FBI ကထပ်မံရှာဖွေခဲ့တာပါဒုသမ္မတဟောင်း Pence ရဲ့ခွင့်ပြုချက်နဲ့ရှာဖွေမှုအတွင်းမှာသူ့ရဲ့ရှေ့နေကနအိုးစစ်ကြည့်စဉ်တုန်းကမတွေ့ခဲ့တဲ့ဒီစာမျက်နှာ6ခုကိုလည်းထပ်ပြီးတော့တွေ့တယ်လို့တရားရေးဌာနကပြောပါတယ်။အဲဒီစာမျက်နှာတွေပေါ်မှာတော့ရှေ့ဝက်ထားရမယ်ဆိုတဲ့သတိပေးရေးသားချက်တွေမပါဘူးလို့လည်းပြောပါတယ်။တရားရေးဌာနတာဝန်ရှိသူတွေတအိမ်လုံးကိုအတားအဆီးမရှိရှာဖွေခွင့်ရခဲ့ပြီးတော့ရှာဖွေနေချိန်မှာဒုသမ္မတဟောင်း Pence နဲ့ဇနီးတွေတို့နေအိမ်မှာရှိမနေပါဘူး။ဒုသမ္မတဟောင်းရဲ့နေအိမ်မှာတီးသန့်ဖတ်ရန်လို့ရေးသားထားတဲ့ရေးသားချက်တွေပါတဲ့ဒီ classified လျှို့ဝှက်စာရွက်စာတမ်းတချို့တွေ့တယ်လို့သူ့ရဲ့ရှေ့နေ Greg Jacobs က အမျိုးသားမော်ဂွန်တိုက်ကိုဇန်နဝါရီလမှာစာရေးသားအကြောင်းကြားခဲ့တာပါသမ္မတဂျိုးဘိုင်ဒန်ဟာလည်းဒုသမ္မတဖြစ်ခဲ့စဉ်အချိန်တုန်းကအလားတူလျှော့ဝှက်ထားရမယ့်စာရွက်စာတမ်းတွေကိုသူ့ရဲ့တပ်သိပညာရှင်များအဖွဲ့ရုံးကမှရောဒလဝဲမြို့နယ်အိမ်မှာပါတွေ့ခဲ့တဲ့အတွက်အမျိုးသားမော်ဂွန်တိုက်ကိုအကြောင်းကြားခဲ့ရပါတယ် FBI ကလည်းသမ္မတဘိုင်ဒလဝဲမြို့ကနေအိမ်ကိုရှာဖွေခဲ့ပေမဲ့စာရွက်စာတမ်းတွေထပ်မံတော့မတွေ့ခဲ့ပါဘူးလျှော့ဝှက်ထားရမယ့်အစိုးရစာရွက်စာတမ်းတွေမော်ဂွန်တိုက်ကိုပြန်မအပ်ဘဲပုဂ္ဂိုလ်ရေးပိုင်နေရာတွေမှာတွေ့တဲ့ကိစ္စကိုစုံစမ်းဖို့လဲတရားရေးဌာနကအထူးစုံစမ်းစစ်ဆေးမှုခန့်အပ်တာဝန်ပေးထားပါတယ်ရှင်
ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတာတစ်နှစ်ပြည့်တော့မဲ့အချိန်မှာရုရှားဟာအကြက်တဲတွေပို့ပြီးတော့ကျုံလာနေရတယ်လို့ဗြိတိန်ကာကွယ်ရေးဌာနကပြောပါတယ်ယူကရိန်းကိုဆေးလွတ်တဲ့ရုရှားတပ်ဖွဲ့တွေထဲမှာအကျဉ်းသားတွေစစ်တပ်ထဲခေါ်ယူသုံးနေတာတွေကိုဒီသတင်းပတ်အစောပိုင်းကရက်ဆိုင်ပြစ်လိုက်ပြီးလို့အကျဉ်းသားတပ်သားစုဆောင်မှုတာဝန်ယူထားတဲ့ရုရှားလက်နက်ကိုင်ကြီးစားအဖွဲ့ Wagner Group ကဒီသတင်းပတ်အစောပိုင်းလုံးကပြောဆိုခဲ့တာကိုထောက်ပြပြီးတော့ရုရှားဟာရွေးစရာမရှိတဲ့အခြေအနေမျိုးကြုံနေရပြီလို့ဗြိတိန်ကာကွယ်ရေးဌာနကနေ့စဉ်ထုတ်ပြန်တဲ့ထောက်လှမ်းရေးအစီရင်ခံစာမှာဒီကနေ့ဖော်ပြပါတယ်ရုရှားအနေနဲ့သူရဲ့ယီမန်းချက်နဲ့တိုက်အင်အားတွေကိုရှော့ချမလားဒါမှမဟုတ်ရှေ့တိုးဆက်တိုက်မလားဆိုတာကိုရွေးချယ်ရတော့မယ်လို့ဗြိတိန်ကာကွယ်ရေးဌာနကပြောပါတယ်ယူကရိန်းစစ်ပွဲအခြေအနေမှကိုတည်လာကြတာနဲ့အမျှအကျဉ်းသားတွေဟာစစ်ပွဲမှာပါဝင်တိုက်ခိုက်ဖို့စိတ်အားမထက်သန်ကြတော့ဘူးလို့လည်းထောက်ပြပါတယ်ဒါပြင် Wagner Group အဖွဲ့ကအခုလိုအကျဉ်းသားတွေကိုတပ်သားစုဆောင်တာတွေကိုရက်လိုက်တာကိုကြည့်ရင်လည်းဒီအဖွဲ့နဲ့ရုရှားကာကွယ်ရေးဝန်ကြီးဌာနကြားမှာတိုက်ရိုက်ပြသနာတွေပိုဆိုးလာပုံရတယ်လို့ဗြိတိန်ကာကွယ်ရေးဌာနကပြောပါတယ်ဒီတော့အတွင်းမှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဖေဖော်ဝါရီ20ရက်နေ့မှာယူကရိန်းနဲ့အင်ဒီဂျင်ပိုလန်နိုင်ငံကိုသွားရောက်မယ်အကြောင်းအင်မီရော်ကတောက်ကြနေမှာကြေညာပါတယ်ပိုလန်သမ္မတဒူရန်နဲ့အရှေ့ဥရောပမဟာမိတ်နိုင်ငံတွေကတာဝန်ရှိသူတွေနဲ့သမ္မတဘိုင်ဒန်တွေ့ဆုံမယ်အကြောင်းယူကရိန်းစစ်ပွဲနှစ်ပတ်လည်အချိန်သွားရောက်မဲ့ဒီခီးစဉ်ဟာအမေရိကန်အနေနဲ့ယူကရိန်းပြည်သူတွေနဲ့ဆက်လက်ရည်တည်သွားမယ်ဆိုတာကိုရှင်းရှင်းလင်းလင်းပြသရောက်တယ်လို့အင်ဂျီရောအမျိုးသားအကြံပေးဂျွန်ကာဘီကပြောလိုက်ပါတယ်ခင်ဗျာ
ပြင်သစ်နိုင်ငံမှာဒီပင်ဆယ်ယူနိုက်တက်အသက်ကို62နှစ်ကနေပြီးတော့64နှစ်အထိတိုးမဲ့သမ္မတအမ်မြွန်မက်ခရွန်ရဲ့အစီအစဉ်ကိုဆန့်ကျင်ကန့်ကွက်တဲ့တနိုင်ငံလုံးဆန္ဒပြပွဲတွေဒီကနေ့လည်းလုပ်နေကြပါတယ်။နိုင်ငံတော်မှာဆန္ဒပြသူ3000နဲ့ချီဆန္ဒပြကြမယ်လို့ခန့်မှန်းရပါတယ်။တနိုင်ငံလုံးမှာဒီ4ချိန်မြောက်လုပ်တဲ့ဆန္ဒပြပွဲတွေမှာဒီချိန်တော့တည်ယူပို့ဆောင်ရေးတပ်မကတွေမပါတဲ့အတွက်ပါရီမြို့မှာဘတ်စကားတွေရထားတွေပြေးဆွဲနေကြပါတယ်။ပင်ဆယ်ယူနိုက်တက်အသက်တိုးရေးအဆိုပြုချက်ကိုဒီသတင်းပတ်အစောပိုင်းလုံးကပြင်သစ်လွှတ်တော်မှာဆွေးနွေးခဲ့ကြတာမှာလွှတ်တော်အမတ်တွေကြားမှာအတော်လေးအခြေအတင်ငင်းခုန်ခဲ့ကြပါတယ်သမ္မတမက်ခရွန်ကပင်စင်စနစ်ကိုမဖြစ်မနေပြောင်းလဲလို့ဖို့လိုအပ်တယ်လို့ပြောကြားခဲ့ပါတယ်ပြီးခဲ့တဲ့၄ရက်ကတစ်ချိန်လုပ်ခဲ့တဲ့ဆန္ဒပြပွဲတွေကတော့ပါရီမြို့တော်အပြင်နီစ်မာဆေးတူလူးစားတဲ့မျိုးတွေအပါအဝင်ပြင်သစ်မျိုးတွေမှာဆန္ဒပြသူစုစုပေါင်း9သိန်းခွဲထက်မနည်းပါဝင်ဆန္ဒပြကြတယ်လို့ပြင်သစ်ပြည်ထရေးဝန်ကြီးဌာနကပြောပါတယ်ပြီးခဲ့တဲ့2000ခေါက်တုန်းကဒီဆန္ဒပြပွဲတွေကတော့ပြည်သူတသန်းတော်အထိလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်ရှင်
အိန္ဒိယအစိုးရအုပ်ချုပ်တဲ့ကက်ရှမီးယားဒေသမှာ2022ခုနှစ်ကအင်တာနက်ဖြတ်တောက်ခံမှုဟာအီရန်ရုရှားပါဝင်တခြားဒေသတွေထက်ကိုအဆိုးဆုံးဖြစ်တယ်လို့ပုဂ္ဂလိကပိုင် VPN ကုမ္ပဏီတစ်ခုဖြစ်တဲ့ Safshark ကပြောကြားလိုက်ပါတယ်အင်တာနက်ဖြတ်တောက်ခံမှု၅ပုံတစ်ပုံကျော်ဟာကက်ရှမီးယားဒေသမှာဖြစ်တယ်လို့အင်တာနက်ပိတ်ပင်မှုနဲ့ဆိုင်တဲ့ Safshark ရဲ့ဒီနိုင်ငံကအစီရင်ခံစာမှာဖော်ပြထားပါတယ်2022ခုနှစ်အတွင်းနိုင်ငံပေါင်း32နိုင်ငံမှာအင်တာနက်ကန့်သတ်ပိတ်ပင်မှုပေါင်း112ခုလုတ်ခဲ့တယ်လို့ပြောပါတယ်အဲ့လိုပိတ်ပင်မှုတွေအလုံးကဒီဆန္ဒပြပွဲတွေမငြိမ်မသက်ဖြစ်ချိန်တွေမှာဖြစ်တယ်လို့ဆိုပါတယ်ယူကရိန်းကိုရုရှားကြီးကျော်စစ်တိုက်ချိန်တရင်တွေနဲ့လူမှုကွန်ရက်အသုံးပြုမှုတွေမှာရုရှားမှာဖြတ်တောက်ခဲ့တယ်လို့ပဲအီရန်မှာလည်းဆန္ဒပြပွဲတွေအကြီးအကျယ်စတင်ချိန်မှာအင်တာနက်ဖြတ်တောက်ခဲ့တယ်လို့ပြောပါတယ်ခင်ဗျာနောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်နိုင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးတော့တာမှာဖြစ်ပါတယ်ဒီထဲကမှအရင်ဆုံးတော့ဒုအသံစီစဉ်ကိုထုတ်လွှင့်ပေးမှာပါနိုင်ငံရေးစီးပွားရေးတည်ငြိမ်မှုခင်းမဲ့လာနေတဲ့မြန်မာနိုင်ငံမှာလုံခြုံရေးနဲ့စားဝတ်နေရေးအခက်အခဲတွေကြောင့်အိန္ဒိယနိုင်ငံတွေကိုထွက်ခွာသူတွေတည်တည်တသာပိုများလာပါတယ်အခက်အခဲအန္တရာယ်တွေကြားကအိန္ဒိယထိုင်းနိုင်ငံကိုထွက်ပြေးလာပြီးတော့အလုလုနေကြသူတွေအကြောင်းဒီတစ်ပတ်ဒုအသံစီစဉ်မှာ Frontier မြန်မာအဝိုင်းတော်သားတွေကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဝါလာတဲ့အခါမှာကို့မှာအထောက်အထားအပြည့်စုံမရှိတဲ့အတွက်ကြောင့်မို့လို့အဲဒီမှာနေတဲ့အခါမှာပလေးရဲ့ပလေးဖမ်းမကိုကြောက်ရပြန်ရော
ငူရောကဒီစစ်ပြောင်းသွားလာဖို့မရည်ရွယ်ဘဲနဲ့ပေါ့နော်အခြေအနေကအခုကတော့ဒါလုံးဝကိုမဖြစ်မနေရွှေ့ပြောင်းသွားလာရတဲ့အနေထားတွေဖြစ်ပေါ်လာတဲ့နေရာတွေရှိတယ်ဥပမာဆိုတိုက်ပွဲဒေသလူတွေဆိုရင်ဒါကိုဒေသကိုဆွန့်ခွာပြီးတော့မှမဖြစ်မနေရွှေ့ပြောင်းသွားလာရတဲ့သူတွေရှိရဲ့ဆိုသူတို့အတွက်ကတော့ဒါလူမှုစီးပွားရေးကိုအများကြီးထိခိုက်စေတယ်လို့တိုင်းပြည်အတွက်လည်းအဲဒီစီးပွားရေးဖွံ့ဖြိုးတိုးတက်မှုအပိုင်းတွေမှာထိခိုက်စေရပေါ့နော်
ဆရာနာတိမ့်ပြီးတဲ့နောက်တိတ်မကြခင်မှာပဲလုံကြုံရေးအလောက်ကိုင်းနဲ့ပိုကောင်းတဲ့ဘဝတွေအတွက်လူစုလိုက်ပြုံလိုက်နိုင်ငံသားထွက်ကုန်ကြပါတယ်တချို့တွေကပရိပခါနဲ့ဖန်ဆီးခံရနိုင်လို့နိုင်ငံကထွက်ခွာကြသလိုတချို့ကလည်းအနေရရှိပြီးအကူအညီမဲ့နေတဲ့ဂျာကပဲအလောက်ကိုင်းရဖို့နဲ့မိသားစုကိုထောက်ပံ့နိုင်ဖို့အတွက်စွန့်ခွာနေကြရပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကတင်ဆက်တာဖြစ်ပါတယ်ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
ဟိုမှာနေတာထက်ဆလို့ရှင်ဟိုမှာညတိုင်းအာစိုးရိမ်နေရတယ်ဒေစိန်လည်းလဖမ်းလည်းဘသူအများတင်ပေးလိုက်မလဲဟိုမိဘတွေအတွက်လည်းအန္တရာယ်ရှိရဲ့အာကိုကလွတ်သွားပြီမဲ့လို့ပေါ့ကိုမိဘကြီးကိုအမေကဟိုမှာကိုမိကိုစပ်ပြီးဖမ်းမလားအဲ့လိုမျိုးစိုးရိမ်တာမျိုးလည်းရှိရပါတော့အဲ့နဲ့ငါဒီမြန်မာနိုင်ငံမှာနေတာထက်ဆလို့ရှင်တခြားနိုင်ငံကိုသွားပြီးတော့အာခိုးလုံလိုက်မယ်ဆိုပြီးတော့လာလိုက်တာ
သူကနင်းနို့ပါကျမရေဝန်ထမ်းဟောင်းဖြစ်တဲ့သူကအခုဆိုနိုင်ငံကနေထွက်လာရတာတနှစ်နီးပါးရှိနေပါပြီစစ်အာဏာမသိမ်းခင်အထိကျမရေဝန်ကြီးဌာနအောက်ကပြည်သူ့စေယုံဓာတ်မှန်ဌာနမှာ၄နှစ်လောက်လုပ်ခဲ့ပြီးတော့အဲ့ဒီနောက်မှာတော့ CDM လောက်ကအလုပ်ချွတ်ခဲ့ပါတယ်အခုတော့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကမြန်မာရွှေ့ပြောင်းကလေးငယ်တွေကိုစာတင်ပေးနေပါတယ်သူမှာထိုင်းနိုင်ငံတွင်နေထိုင်ဖို့တရားဝင်ဗီဇာနဲ့ဘာအထောက်အထားမှမရှိပါဘူးနုနုလိုပဲလုံခြုံရေးအခြေအနေကြောင့်ပြောင်းရွှေ့ထွက်ခွာရသူတွေဟာအိမ်နီးချင်းနိုင်ငံတွေစီမှာတရားဝင်ကောတရားမဝင်မှာခိုးလုံနေကြရပါတယ်။ကိုတူတာက NLD ပါတီဝင်တဦးရဲ့သားဖြစ်တယ်လို့အာဏာရှင်ဆက်ကျင်ဆန္ဒပြပွဲကိုဦးဆောင်ခဲ့သူပါ။ကိုတူတာတင်းချောင်နေတဲ့နေရာမှာလည်း2021ခုနှစ်နှစ်ကုန်ပိုင်းမှာတိုက်ပွဲတွေဖြစ်လာခဲ့ပါတယ
်။ကျွန်တော်တို့ဒီဖိုင်မီကမ်ပီးမှာမပင်ချမ်းမှာကျွန်တော်တို့လူတန်လေးတွေနေကြသေးတယ်။နေကြရရင်ဒီပြီးတိုက်ပွဲတွေအဲ့ဘက်မှာအရှင်တော်လျှောက်အဲ့လမ်းမှာဒီလျှောက်ကဖြစ်လာတဲ့ခါလေးကျကျွန်တော်အဲ့မှာနေလို့မရကျွန်တော်တို့ဒီကန်းကိုခိုးကူးရတော့လေ
။ကဘာကူလာတမက UN ရဲ့အချက်အလက်အရ2021ခုနှစ် NLD အစိုးရဖြုတ်ချခံရပြီးနောက်ပိုင်းမြန်မာနိုင်ငံမှာပြည်တွင်းနေရဲစွန့်ခွာရသူ 1.2 သန်းရှိပါတယ်။ပြည်တွင်းကနေတရားမဝင်လမ်းကြောင်းနဲ့ရွှေ့ပြောင်းသွားလာတာတွေလည်းရှိလို့ပြည်ပကိုဘလောက်ထွက်ခွာသွားပြီလဲဆိုတာတော့သိရဖို့ခက်ခဲပါတယ် UN ကတော့အာဏာသိမ်းပြီးနောက်ပိုင်းအိမ်နီးချင်းနိုင်ငံတွေကိုနေဆက်ဖြတ်ကျော်ရွှေ့ပြောင်းသွားတဲ့ဒုက္ခတွေ9,200ရှိရဲ့လို့ခန့်မှန်းထုတ်ပြန်ထားပါတယ်ဒီရေအတွက်တည်းမှာတရားဝင်အလုသမားနဲ့တရားမဝင်အလုသမားထောင်ပေါင်းများစွာမပါသလိုနေဆက်ကနေခိုးထွက်သွားသူတွေမပါပါဘူးလုံခြုံရေးအရာထွက်ခွာသွားသူတွေအပြင်ကျဆင်းလာတဲ့စီးပွားရေးနဲ့အတူကုံစင်းနှုံးကြီးမင်းသာကြားမှာအလौရက်နာခံရတဲ့သူတွေဟာနိုင်ငံကနေထွက်ပြီးအလौလုပ်ဖို့စူးစမ်းလာကြပါတယ်။အပြည်ပြည်ဆိုင်ရာအလौသမားအဖွဲ့ချုပ် ILO ရဲ့အချက်အလက်အရ2021ခုနှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းအလौလက်မဲ့ဖြစ်သွားသူ 1.8 သန်းရှိနေပါတယ်။ဒီလိုအလौလက်မဲ့ဖြစ်ရသူတွေမှာမတူညီတဲ့နယ်ပယ်အသီးသီးကပါဝင်ပါတယ်။ယူရကတော့မြန်မာနိုင်ငံမှာဖွံ့ဖြိုးဖို့အားယူနေတဲ့နည်းပညာငယ်ပယ်ကရန်ကုန်အခြေစိုက် web developer တဦးဖြစ်ပါတယ်။ web developer တဦးဖြစ်တဲ့သူမလိုလူငယ်တွေအတွက်အာဏာမသိခင်အလောက်ကအခွင့်အလမ်းတွေများလာသလိုတခြားအလုပ်တွေနဲ့ရှင်ဝင်ငွေလည်းတိတိတတ်တာများပါတယ်။အာဏာသိမ်းပြီးနောက်ပိုင်းသူမနဲ့သူမလှုပ်ဖို့ကံပဲတွေအလုပ်နားလိုက်ရပါတယ်
။တချင်းမထွက်သေးဘူးမြန်မာမှာဆက်ပြီးနေကြည့်သေးတယ်။အဲ့လိုမျိုးဒီကြည့်တဲ့အချိန်မှာဘယ်လိုဖြစ်လဲဆိုတော့ internet ကလုံးဝ stable မဖြစ်ဘူး။ဒီတချို့ရက်တွေဆိုတစ်နေလုံးဖြတ်တာတို့ပါတို့ဥမာအဲ့တော့ဆိုပြည်တော်စုနေလာပါလားမသိအဲ့လိုမျိုးဆိုရှင်ဟိုလုံးဝကြီးဖြတ်ချလိုက်တာပါညာပေါ့နော်။ဘယ်အရာမှအစိုးရမနေဘူး။မနေ့ကဘာဖြစ်နေမှန်းမသိဘူးပေါ့နော်။အဲ့လိုကြီးဖြစ်တော့အဲ့ဟို remote လုပ်သေးတယ်။အဲ remote developer လုပ်တော့လေအဲ့ င်တာနက်လိုင်းမကောင်းတာနဲ့မိပြတ်တာနဲ့မီတင်တွေလုပ်တဲ့အခါကျတော့ဘလို့မှအဆင်မပြေဘူးပေါ့နော်ပြတ်ပြတ်သွားတယ်အဲ remote နဲ့ဆိုလဲအဆင်မပြေတဲ့အခါကျတော့နောက်ဆုံးဖတ်လာလိုက်ရတာပေါ့နော
်နိုင်ငံတွင်းကအလုံးလောက်ကိုင်းနိုင်တဲ့အရွယ်တွေနဲ့ကျွမ်းကျင်ပညာရှင်တွေထွက်သွားတာကနိုင်ငံအကျွမ်းနှင်းနာမှုတွေရှိရလို့အပြည်ပြည်ဆိုင်ရာအလုံးသမားအဖွဲ့ချုပ်မြန်မာရဲ့ National Project Coordinator မဝင်းနှင်းပေါ်ကပြောပါတယ်
တက်ရောက်မှုတွေကတော့အများကြီးရှိနေတာပေါ့နော်။ဒါကြောင့်လဲဆိုတော့တိုင်းပြည်ရဲ့ဒီစီးပွားရေးပြန်လဲဟိုပြန်လဲကုစားဖို့ဆိုတဲ့အခါမှာအလုံးလုံးနိုင်မဲ့အသက်အရွယ်အပိုင်းခြားတွေအများကြီးလိုအပ်တာပေါ့နော်။ငကူတုံးကဒီစစ်ပြောင်းသွားလာဖို့မရည်ရွယ်ဘဲနဲ့ပေါ့နော်။အခြေအနေကအခုကတော့ဒါလုံးဝကိုမဖြစ်မနေရွှေ့ပြောင်းသွားလာရတဲ့အနေအထားတွေဖြစ်ပေါ်လာတဲ့နေရာတွေရှိတယ်။ဥပမာဆိုတိုက်ပွဲတွေတာလူတွေဆိုရင်ဒါကိုဒေတာကိုဆွန့်ခွာပြီးတော့မှမဖြစ်မနေရွှေ့ပြောင်းသွားလာရတဲ့သူတွေရှိတယ်ဆိုတော့သူတို့အတွက်ကတော့ဒါလူမှုစီးပွားရေးကိုအများကြီးထိခိုက်စေတယ်လို့တိုင်းပြည်အတွက်လည်းအာဒီစီးပွားရေးဖွံ့ဖြိုးတိုးတက်မှုအပိုင်းတွေမှာထိခိုက်စေရပေါ့နော်။
ဘာကာကွယ်စားရှောက်မှုမှမရှိပဲငွေကြေးများစွာပေးရပြီးဘိမကင်းနဲ့နယ်ဆက်ဖြတ်ကျော်မှုတွေကြောင့်မလိုလားအပ်တဲ့အန္တရာယ်တွေအကြမ်းဖက်မှုတွေအမျက်ထုတ်ခံရမှုတွေနဲ့လူကုန်ကူးခံရတာတွေလည်းကြုံရနိုင်တယ်လို့မဝင်းနင်းဘိုကသတိပေးထားပါတယ်။ထိုင်းရောက်နေတဲ့ကျမရဲ့ဝန်ထမ်းဟောင်းနုနုကတော့သူမလုံခြုံရေးအတွက်နေ့စဉ်တွေးပူနေရပါတယ
်။ကိုဒီဘက်ကိုရောက်ပြီးတဲ့အခါမှာတော့ကိုမြန်မာနိုင်ငံမှာနေရတဲ့အခြေအနေနဲ့တော့အာမတူတာတော့မတူဘူး။ဘယ်လိုမတူတာလဲဆိုတော့ဒီမန်ဒီရာလည်းစုရင်ရတာပဲ။သွားလာတဲ့အခါမှာကို့မှာအထောက်အထားအပြည့်စုံမရှိတဲ့အတွက်ကြောင့်မို့လို့အဲဒီမှာနေတဲ့အခါမှာပလေးရဲ့ပလေးဖမ်းမကိုကြောက်ရပြန်ရောပလေးဖမ်းမကိုကြောက်ရတယ်ပြီးတဲ့အခါကျတော့အလုံးကန်နေရတယ်အလွယ်တကူမရှိဘူးရှိရင်အလုံးတွေကြားပြန်တော့လုံးမယ်ဆိုရင်အဲလောက်ခလားစာကိုနှိမ်နေအချိန်ကြီးအများကြီးလောက်ခိုင်းနေပြီးတဲ့အခါမှာအများဆုံးရ3500ဒီတော့အဲ့လောက်ပဲရ
နူနူကတော့ရွှေပြောင်းကလေးရွေရဲ့စာတင်ကြောင်းမှာတလကိုဘတ်တထောင်ဒေါ်လာနဲ့ဆိုဒေါ်လာ30ဝန်းကျင်ပဲရတဲ့အတွက်ဘလို့မှရက်တီလို့မရလို့ဆွေမျိုးတွေအကူအညီနဲ့နေနေရတာပါဒီလိုနိုင်ငံပြင်ပထွက်လာရသူတွေမှာစိန်ခေါ်မှုတွေအခက်အခဲတွေများစွာရှိနေပေမဲ့နိုင်ငံတွင်းကနေထွက်လာခြင်းသူတွေကများစွာရှိနေသေးပါနိုင်ငံရွှေပြောင်းသွားလာရမှာအရေးပါတဲ့passport တစ်ခုရဖို့ကုန်ကြစေရဟာငွေကျပ်3000ကျော်ကနေ8000လောက်ထိဈေးမြောက်သွားပေမဲ့အရင်ကတည်းက passport လုပ်ချင်သူ3000လောက်ကိုများလာတယ်လို့ဝယ်စားတချို့ကဒို့အတန်ကိုပြောပါရယ်စစ်ကောင်စီကတော့2022ခုနှစ်ဒီဇင်ဘာနှောင်းပိုင်းမှာ passport ထုတ်ပေးတာတသန်းတိုးတာအားလုံးကိုရပ်ဆိုင်းလိုက်ပါတယ်ဒါကတရားဝင်လမ်းကြောင်းကိုရောက်သွားအောင်ပို့ဖိအားပေးရရောက်တယ်လို့အလို့သမားအရေးကူညီပေးနေသူတွေကဆိုကြပါတယ်ILO ရဲ့ National Project Coordinator မဝင်းနှင်းပေါ်က
ပြောချတယ်เนาะအဲ့ဒီအဲ passport ပိတ်တဲ့ကိစ္စကတော့လုံးဝကိုအပြတနာအကြီးကြီးပဲပေါ့เนาะဒါကဟိုပြောမယ်လူခွင့်ရေးချိုးဖောက်မှုတရက်လည်းဖြစ်တယ်လို့ရှုမြင်လို့ရပါတယ်။ဘာကြောင့်လဲဆိုတော့ဒီအဲ passport ရှိရှိမရှိရှိသွားရဲဆိုပေမဲ့လည်းပေါ့เนาะ passport ရှိခြင်းအပြင်ဟိုလူတယောက်ကကိုယ့်ရဲ့လွတ်လပ်စွာตั้วลาผู้กูรู้อัดแต่ป่ะเนาะรู้อัดแต่ด้วยจังไม่รู้ดิพาสปอร์ตไม่ชื่อจริงอะเพียงดูลูกฤกปูพี่တော့มายื้อแช่เสียแม่ตั้วอ่ะป่ะเนาะแม่ตั้วเลยดิพาสปอร์ตไม่ชื่อได้ด้วยจังไม่รู้มาตะชู่สู่จ้องตั้วตัดยามะเฉยมาไม่ตั้วย่าราโป่ะเนาะตะชู่ส่วนยิ่งจ้ํามายี้ด้วยซี้ตั้วกู้ยามะหาฤป่ะเนาะตะชู่ส่วนยิ่งแลอลุกไก่กูအာဒီသွားမယ်ဆိုလို့ရှိရင် passport ရှိမှပဲအတရားဝင်အလောက်ကိုင်းသွားလို့လို့ရမယ်အနေထားမျိုးမှာအဲသွားလို့မရတော့ဘောနော်ဆိုတော့ရှိရှိရှိရှိသွားကြရဲဆိုပေမဲ့လည်းဒါက passport ဒီဟိုနိုင်ငံသားတရားရတင်ရထိုက်တယ်လုံတင်လုံထိုက်တဲ့အခွင့်အရေးဖြစ်ပြီးတော့မှလုံရမယ်အနေထားဖြစ်တယ်ဘောနော်
နေဆက်ဖြတ်ပြီးထိုင်းနိုင်ငံနဲ့တင်းရှောင်းနေတဲ့အာနာရှင်စန်းကျင်စန္ဒပြသူကိုတူတာကတော့အိမ်ပြန်ဖို့တွေးမိနေသေးပ
ါခုနိုင်ငံကိုအရင်ကခုပြန်ပြန်တော့ဗောဗျာတခါတခါအရင်ဖြစ်ပြန်ဖြစ်အပန်းခံပြီးပြန်လိုက်ကောင်းမလားပြောလို့တွေးပြဒါပေမဲ့လည်းပြန်သွားရင်လည်းအိမ်ပြန်နေတာအပန်းခံပြီးပြန်မှာဟိုအိမ်ရောက်မှာမဟုတ်ဘူးတင်ကြံကုန်းရောက်မှာအစဉ်ဆိုတော့လေဘယ်လိုစိတ်ချော်ထားရပါဗောဗျာပြန်ချက်မှာပြန်ပြို့တော့မလဲလည်းမသိတော့ဘူး
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့တဲ့အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးထားတဲ့ဒို့တဲ့အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတစ်ခါတော့ Democracy လူ့ခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။အစ္စရေးမှာလူတွေတောင်းတဲ့ခြိပါဝင်တဲ့အစိုးရစန့်ကျင်ဆန္ဒပြပွဲတွေသတင်းပတ်တွေနဲ့ခြိပြီးတော့ဖြစ်နေပါတယ်။ဟောင်ကောင်မှာတော့ကြားမလိန်သတ်မှတ်ချက်ကိုမပုံတင်တဲ့တင်တဲ့မှာဖော်ပြတဲ့အခါကိုပြောင်းလဲခံယူသတ်မှတ်ယူထားတဲ့အတိုင်းဖော်ပြခွင့်ရသွားပြီဖြစ်ပါတယ်။စစ်ဖြစ်နေတဲ့ယူကရိန်းမှာမိုင်းအန္တရာယ်ကဘလောက်အထိဆိုးလာပါသလဲ။ဒီလိုတစ်ပတ်အတွင်းဖြစ်ပျက်ခဲ့တဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးသတင်းတချို့ကို AP နဲ့ Writer သတင်းတွေကိုကူးကားပြီးတော့ဥတ္တမောင်သံကတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဒီပတ်ဒီမိုကရေစီလူ့ခွင့်ရေးသတင်းတွေကအစ္စရေးဟောင်ကောင်ယူကရိန်းကသတင်းတွေကိုတင်ပြချင်ပါတယ်အစ္စရေးနိုင်ငံမှာဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူရဲ့အဆိုအရကတရားရုံးဆုံးဖြတ်ချက်ကိုလွှတ်တော်ကလွှမ်းမိုးနိုင်မှုစူးစမ်းနေပါတယ်ဟောင်ကောင်မှာတော့ကိုယ့်ရဲ့လိင်ဆိုင်ရာသတ်မှတ်ချက်ကိုမှတ်ပုံတင်မှာပြောင်းလဲဖို့ခွင့်ပြုလိုက်ပါတယ်ယူကရိန်းမှာတော့ယူကရိန်းစစ်တပ်ကမိုင်းအသုံးပြုခဲ့တာတွေအပေါ်လူခွင့်ရေးအဖွဲ့တွေကကန့်ကွက်ဝေဖန်လိုက်ကြပါတယ်။ပထမအဦးဆုံးအစ္စရေးကိုသွားပြီးဒီမိုကရေစီအခြေအနေကိုကျွန်တော်တို့ကြည့်ကြရအောင်ပါ။ဖေဖော်ဝါရီလ4ရက်နေ့စနေနေ့မှာတောင်းချီတဲ့ဆန္ဒပြသူတွေဟာဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူရဲ့အဆိုအရကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဒါဟာရက်တတပတ်နာပတ်မြောက်ဆန္ဒပြပွဲလည်းဖြစ်ပါတယ်။ရွေးမာလာမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလက်ရာအုပ်စုကအနိုင်ရရှိခဲ့ပြီးအစ္စရေးနိုင်ငံတမိုင်းမှာလက်ရာအခြားဆုံးအစိုးရတွေကအစိုးရတရဖြစ်ပေါ်လာခဲ့ပါတယ်။တရားရေးစနစ်ကိုပြောင်းလဲရေးကလက်ရာအစိုးရရဲ့အဓိကအလုပ်ဖြစ်လာပါတယ်။တရားသူကြီးတွေခန့်ထားရမှာအစိုးရရဲ့အခန်းကဏ္ဍအဓိကဖြစ်လာအောင်စီစဉ်လာခဲ့သလိုအစိုးရဆုံးဖြတ်ချက်တွေနဲ့ဥပဒေတချို့အပေါ်တရားလွတ်တော်ချုပ်ကလွှမ်းမိုးနိုင်တဲ့အာဏာကိုလည်းကန့်သတ်ဖို့ကြိုးစားလာခဲ့တယ်လို့ဆန္ဒပြသူတွေကပြောကြပါတယ်။ဝန်ကြီးချုပ်နေတဲ့ရာဟုကတော့ဒါဟာလက်ဝဲသမားတွေကနိုဝင်ဘာရွေးကောက်ပွဲကိုငင်းဆိုဆန္ဒပြကြတာဖြစ်တယ်လို့ဆိုပါတယ်။အတိုက်ခံလေဘာပါတီခေါင်းဆောင်မီရောမီခေလီကလည်းဒီဆန္ဒပြပွဲမှာပါခဲ့ပြီးအခုလိုပြောပါတယ်။
Well, hundreds of thousands of Israelis have been taking to the streets for over a month now because they are saying
Israeli people are being forced to leave their homes and are being forced to flee. A tense tension is being spoken about. This protest is about Israel's national democracy being threatened. We cannot stand it. We cannot stand our democracy being abused. Democracy is not a right, it is a human right. We cannot stand it. We cannot stand it. We cannot stand it.ဒါပေမဲ့သူတို့ရဲ့အနိုင်ကျမတို့မခံပါဘူး။ဒါကြောင့်လူတိုင်းကဒီနေရာမှာရောက်လာကြတာပါ
။ဆန္ဒပြသူနာဒက်ဆယ်ဘာဂျာကလည်းအခုလိုပြောပါတယ်
။ We are protesting against the weakening of the judicial system in Israel and
Israel ရဲ့တရားစီရင်စနစ်ကိုအားနည်းအောင်လုပ်မအောင်ကျွန်တော်တို့ဆန္ဒပြနေကြတာပါ။ကျွန်တော်တို့ကတက္ကသိုလ်ကျောင်းသားတွေပါ။ဆရာတွေနဲ့အတူဆန္ဒပြနေကြပါတယ်။ဘာကြောင့်လဲဆိုတော့အစိုးရအစီအစဉ်က Israel နိုင်ငံရဲ့ဒီမိုကရေစီကိုဖျက်ဆီးမှကြောင်းပါကျွန်တော်တို့ဒါကိုအတော်ကြီးစိုးရိမ်နေပါတယ
်ဝန်ကြီးချုပ်နတန်ယာဟုကိုယ်တိုင်ကလည်းလိန်လံမှုပြည်သူယုံကြည်မှုဖောက်ဖျက်မှုလက်ယူမှုတွေနဲ့တရားစွဲဆိုခံရပါတယ်သူအစိုးရကအစိုးပြုတဲ့တရားရေးစနစ်ပြောင်းလဲရေးမှာနတန်ယာဟုမပတ်သက်ဖို့ရှေ့နေချုပ်ကပြောပါတယ်သူပတ်သက်ရင်လက်ရှိအစွဲဆိုခံရတဲ့အမှုတွေနဲ့ဆက်နွယ်ပြီးအကျိုးစီးပွားပဋိပက္ခဖြစ်တယ်လို့ရှေ့နေချုပ်ဂါလီဘာဟာရာမီယာရာကပြောပါတယ်ရှေ့နေချုပ်ဟာသူ့အမည်ကို February 1ရက်နေ့ကလူသိရှင်းကြားထုတ်ဖော်ပြောဆိုခဲ့တာပါအခုလိုကောင်းကွက်ဆန္ဒပြပွဲတွေက January လမှာခဲကဖြစ်ခဲ့တာပါ January 12ရက်နေ့မှာအစ္စရေးရှင်းနေတွေကလည်းလမ်းမော်ကိုထွက်ခဲ့ကြပါတယ်တရားလွတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်တွေကိုလွတ်တော်ကရိုးရိုးအများစုမဲနေပဲပယ်ဖြတ်နိုင်တဲ့ဥပဒေတွေကိုပြဋ္ဌာန်းနိုင်အောင်လက်ရှိလက်ရာညွန်ပေါင်းအစိုးရကဆောင်ရွက်နေပါတယ်တရားသူကြီးတွေခန္ဓာရမှာလည်းအစိုးရကရွေးချယ်နိုင်တဲ့အပြောင်းလဲတွေလုပ်နေတယ်လို့ဆန္ဒပြတဲ့ရှေ့နေတွေကပြောပါတယ်။ဒါကြောင့်တရားရေးဆရာပုဂ္ဂိုလ်တွေမှာတိကျလွတ်လပ်မှုနည်းပါလာမယ်လို့ထောက်ပြကြပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း90အတွင်းမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့အကြီးစားရှေ့နေချုပ်9ယောက်ကလည်း Israel နိုင်ငံရဲ့တရားရေးစနစ်ကိုဖျက်ဆီးရရောက်လိမ့်မယ်လို့သတိပေးစာဆောင်ကို February 2ရက်နေ့မှာပဲထုတ်ပြန်ခဲ့ကြပါတယ်။ဆန္ဒပြနေတဲ့ရှင်နေ Uri Nihasthan ကအခုလိုဆိုပါတယ
်. I'm here because we are here to demonstrate against the proposed changes in the Israeli court system that will make the Israeli
Israel တရားရုံးစနစ်ကိုကြောင်းမဲ့ချုပ်ပြီးချက်ကိုကန့်ကွက်ဆန္ဒပြဖို့ကျွန်တော်တို့ဒီမှာရောက်နေကြတာပါ။အဆိုပြုချက်အရတရားရေးစနစ်ဟာအစိုးရဘော်လုံးဝမိကိုလဲရပြီးအစိုးရလဲရောက်ခံဖြစ်သွားပါတယ်။လူနည်းစုတွေအတွက်ခုခံကာကွယ်ဖို့နိုင်ငံသားခွင့်ရေးခုခံကာကွယ်ဖို့ဖြစ်နိုင်ခြေတွေကိုအတွင်းသဘောအရဖြည့်ဆည်းပြလိုက်တာပါပဲ။အစ္စရေးနိုင်ငံကလည်းဒီမိုကရေစီမကျတဲ့နိုင်ငံနောက်ဆုံးမှဖြစ်သွားပါလိမ့်မယ်။ဒါကြောင့်လဲဆိုတော့တရားရေးစနစ်ကပြီးချလွတ်လပ်မှုမရှိတော့ဘူးဆိုရင်အစိုးရကနိုင်ငံသားတွေအပေါ်ထင်းသလိုအုပ်ချုပ်မှုမကာကွယ်နိုင်တော့လို့ပါ။ဒါဖြစ်လာမယ့်အရေးကနေကာကွယ်နိုင်အောင်ကျွန်တော်တို့ဒီမှာရောက်နေကြတာပါ။ အခုကြားနေရတဲ့အတန်တွေကတော့ဒီမိုကရေစီဒီမိုကရေစီလို့ဟီဘရူးဘာသာနဲ့ဆန္ဒပြနေသူတွေကကြွေးကြော်နေကြတဲ့အတန်တွေပါဒီမိုကရေစီသဘောအရရွေးကောက်တင်ပြောက်တဲ့စနစ်မှာအရွေးကအစွာကနိုင်ငံရေးရလှုပ်ချင်တာတွေကိုလုပ်နိုင်ပါတယ်ဒါပေမဲ့ဒီမိုကရေစီရဲ့အခြေခံတွေကိုပြောင်းပြစ်လို့တော့ရပါသလားဒီကိစ္စကိုပြောလာသူကတော့ဆန္ဒပြနေတဲ့ Ruben Bankler ဖြစ်ပါတယ်သူကအခုလိုပြောပါတယ
် They are able to do a lot of things and it's okay I don't like what they do but that's fair it's a different political perspective
ရွေးကောက်ခံအများစုဖြစ်တဲ့အတိုင်းသူတို့အနေနဲ့အများကြီးလုံနိုင်ပါတယ်ဒါက okay ပါသူတို့လုံနေတာတွေကျွန်တော်မကြိုက်ပါဘူးဒါပေမဲ့ရွေးကောက်ခံအများစုဆုံးဖြတ်ချက်သဘောရမှုလက်ခံရမှာပဲဒါကမတူတဲ့နိုင်ငံရေးအမြင်ကိုဒါပေမဲ့ Israel နိုင်ငံကဂျူးနိုင်ငံဖြစ်တာဒီမိုကရေစီတိုင်းပြည်ဖြစ်တာကိုတော့ပြောင်းပြစ်နိုင်တဲ့အခွင့်အရေးသူတို့မှာမရှိပါဘူးဒီမိုကရေစီစနစ်မှာကြားမလိန်တမှုကွဲဖြစ်စေဘဲဘာသာကိုးကွယ်သည်ဖြစ်စေအစ္စရေးနိုင်ငံမှာသူယုံကြည်တာကိုကျင့်သုံးနိုင်တဲ့ဒီမိုကရေစီအခြေခံကိုတော့ပြောင်းပြစ်နိုင်တဲ့အခွင့်အရေးသူတို့မှာမရှိပါဘူ
း Ruben Bankler လို့မြင်ကြတဲ့အတွက်လက်ဝဲလက်ရာနိုင်ငံရေးအမြင်ရှိကြသူအားလုံးဟာအစ္စရေးနိုင်ငံရဲ့ဒီမိုကရေစီအခြေခံဖြစ်တဲ့တိကျလွတ်လပ်တဲ့တရားရေးစနစ်ကိုကာကွယ်နိုင်မလားဆိုတာကတော့စောင့်ကြည့်ကြရအောင်ပါဒီတော့အရှေ့လက်ပိုင်းအစ္စရေးနိုင်ငံကနေအာရှအရှေ့ပြားဟောင်ကောင်ကိုတွားကြည့်ကြအောင်ဆိုခင်ဗျာဟောင်ကောင်သူဟောင်ကောင်သားတွေရဲ့မှတ်ပုံတွေကပြားမှာကြားမှဖော်ပြတဲ့အခါကုသမှတ်ချက်အတိုင်းဖော်ပြပေးရမယ်လို့ဟောင်ကောင်တရားရုံးကဆုံးဖြတ်လိုက်ပါတယ်ဟန်ရီအက်ဒဝတ်စီနဲ့ကျူးလို့ဖော်ပြတဲ့အမျိုးသားဖြစ်ခံယူထားသူနှစ်ယောက်ဟာမွေးရပါအရာမိမတွေဖြစ်ကြပါတယ်ဒါပေမဲ့သူတို့ကသူတို့ဘာသာယောက်ျားဖြစ်ခံယူပါတယ်ပတ်ပုံတင်မှာပါနေတဲ့အမျိုးသမီးဆိုတာကိုသူတို့ကပြောင်းကြတဲ့အခါခန္ဓာကိုယ်ကိုလုံးဝလိမ်အသွင်ပြောင်းခွက်စိတ်ထားတာမဟုတ်တဲ့အတွက်အစိုးရကမှတ်ပုံတင်မှာပြောင်းပေးဖို့ညှင်းဆိုလိုက်ပါတယ်ဒါပေမဲ့သူတို့နှစ်ယောက်လုံးဟာရင်သားတွေကိုခွဲထုတ်ထားပြီးကြပါပြီဟော်မုန်းဆေးလည်းရယူထားပြီးကြပါပြီသူတို့အလုပ်တွေမှာသတ်မှတ်ချက်အတိုင်းနဲ့အမျိုးသားတွေလိုနေထိုင်နေကြပါပြီ။စိတ်ပိုင်းဆိုင်ရာကုသမှုလည်းရယူထားပြီပါပြီ။ဒါနဲ့သူတို့နှစ်ယောက်ကတရားရုံးကိုလိန်သတ်မှတ်ချက်ပြောင်းပေးဖို့ပြီးခဲ့တဲ့လကလျှောက်ထားခဲ့ကြတာပါ။သူတို့လျှောက်ထားချက်အတိုင်းတရားရုံးကလိုက်ပြောခွင့်ပြုလိုက်တာဖြစ်ပါတယ်။ဟန်ရီအက်ဒဝတ်စီကတရားရုံးဆုံးဖြတ်ချက်ကိုအခုလိုကြိုဆိုလိုက်ပါတယ
်။ I welcome the judgment of the Court of Final Appeal.
နောက်ဆုံးအယူခံတရားရုံးဆုံးဖြတ်ချက်ကိုကျွန်တော်ကြိုးဆိုပါရစေ။မှတ်ပုံတင်မှားနေတယ်ဆိုပြီးကျွန်တော်တို့ကြုံကြုံနေရတဲ့ပြဿနာကိုအခုတရားရုံးဆုံးဖြတ်ချက်ကဖြေရှင်းပေးလိုက်တာပါပဲ။ကျွန်တော်လိုပဲအထူးသဖြင့်လိန်အသွင်ပြောင်းအမျိုးသားတွေဟာဒီနေ့အောင်ပွဲကိုနှစ်ပေါင်းများစွာမျှော်နေခဲ့ကြတာပါ။မှတ်ပုံတင်ကြောင့်အဝင်မခံတာမတော်ရတာတွေမဖြစ်တော့တဲ့တနေ့ကိုပေါ့ဗျာ။ဒါကိုကျွန်တော်တို့အိမ်မက်မက်ခဲ့ကြတာကြားပါပြီ။မှတ်ပုံတင် passport ကြောင့်ဟောင်ကောင်ကိုအဝင်မခံငင်းဆိုခံရတာရှိတော့မှာမဟုတ်ပါဘူး။အခြေခံအခွင့်အရေးဖြစ်တဲ့လက်ထက်ထိန်းများခွင့်ကိုလည်းကျွန်တော်တို့ရကြတော့မှာပါ။ဟောင်ကောင်ကအခြားသူတွေလိုပဲမိသားစုတစုကိုကျွန်တော်တို့စနိုင်ကြတော့မှာပါ။ကျွန်တော်တို့အိမ်တွေမှာဂုံသိက္ခာရှိစွာနဲ့ကျွန်တော်တို့နေနိုင်ပါပြီ
။ဟောင်ကောင်ကလိန်သတ်မှတ်ချက်ပြောင်းကြသူတွေအတွက်ဂုံသိက္ခာရှိစွာဘဝစနိုင်ခဲ့ကြပြီးမဲ့ယူကရိန်းခြေပိုင်ဒိုနက်စ်ဒေသကပြည်သူတွေမှာတော့မိုင်းနှင်းကြီးမဲ့ဘေးကိုကျုံ့ပြေးနေရပါတယ်။ရုရှားကတော့မိုင်းတွေကိုချခဲ့တာမဟုတ်ပါဘူး။ယူကရိန်းတပ်တွေကလည်းမိုင်းတွေကိုချခဲ့ကြတယ်လို့လူခွေရေးစောင့်ကြည့်ရေးအဖွဲ့ကြီးကပြောလိုက်ပါတယ်။ လက်ပြန်မိုင်းလို့ခေါ်တဲ့မိုင်းတွေဟာမြေပြင်နဲ့မြက်တွေကြားမှာမြင်ရဖို့ခက်ခဲပြီးတက်နေမိတာနဲ့ပေါက်ကွဲထိခိုက်နိုင်တာမို့အရက်သားတွေပါအထိခိုက်ရှိနေပါတယ်။ဒါဟာလူခွင့်ရေးချိုးဖောက်မှုဖြစ်ုံသာမက1996ခုနှစ်မိုင်းပိတ်ပင်ရေးအိုတာဝါနိုင်ငံတကာသဘောတူညီချက်ကိုလည်းချိုးဖောက်ရာရောက်ပါတယ်။ဒိုနက်စ်မှာနေထိုင်သူလီဒါကအခုလိုပြောပါတယ
်။ Против пехотной мины. Они такие небольшие пока.
ဒီမိုင်းတွေကလူကိုထိခိုက်စေတဲ့မိုင်းတွေပါ။သေးပါတယ်။အင်တာနက်ပေါ်မှာဖတ်ဖူးပါတယ်။လူတွေတက်နေတဲ့အခါသေတော့မသေးပါဘူး။ဒါပေမဲ့ခြေထောက်တွေတော့ဆုတ်ပြတ်သွားမှာအသေးချပါပဲ
။အခုလိုယူကရိန်းကမိုင်းတွေကိုပစ်ချလိုက်တာဟာသူ့ကိုအကူအညီပေးနေကြတဲ့ဒီမိုကရေစီနိုင်ငံကြီးတွေစီကအကူအညီတောင်းတဲ့အခါဘလို့သက်ရောက်မှုများရှိလိမ့်မလဲဆိုတော့ကိုတော့ဆောင်ကြည့်ကြရအောင်ပါဖြစ်ပါတယ်ခင်ဗျာကျွန်တော်တပေါင်းသားမှာ
ဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကဘာအစည်းအဝေးကိုဥတမောင်တန်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်မကြာခင်မှာတော့အာရှနိုင်ငံရေးလျှာစီးပွားသတင်းများနဲ့ဥရူယာတီနဲ့အနာဂတ်ကဘာအစည်းအဝေးတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနည်းချားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။ VOA American အတန်ကနေ2023ခုနှစ် February 17ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ဒီတဲကမှအရင်ဆုံးတော့အာရှနိုင်ငံရေးအစည်းအဝေးကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်အာရှနိုင်ငံရေးအစည်းအဝေးမှာတော့မြန်မာအရေးထည့်သွင်းဆွေးနွေးခဲ့တဲ့မလေးရှားဝန်ကြီးချုပ်ရဲ့ထိုင်းနိုင်ငံခရီးစဉ်မြောက်ကိုရီးယားရဲ့စီးရေးပြင်ဆင်မှုနဲ့တင်းမာမှုတွေရှိလာနေတဲ့ဒေသတွင်းဒီအိန္ဒိယရဲ့အခြေအနေတွေကိုဒီတစ်ပတ်အာရှနိုင်ငံရဲ့အစည်းအဝေးမှာကိုဇော်မိုးကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
အတိတ်တက်လာတဲ့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ဟာအရှေ့တောင်အာရှနိုင်ငံတွေကိုခီးလက်လက်နေရာမှာပြီးခဲ့တဲ့ February 9ရက်နေ့ဂျာတာပြည်နယ်မှာထိုင်းနိုင်ငံကိုရောက်ရှိလာခဲ့ပါတယ
်ခင်ဗျာ
ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့တွေ့ဆုံခဲ့တဲ့မလေးရှားဝန်ကြီးချုပ်ဟာနှစ်နိုင်ငံကိစ္စတွေဆွေးနွေးခဲ့သလိုမြန်မာအရေးထက်သွင်းဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံကရက်ဆက်ကြမ်းကြုတ်တဲ့အဖြစ်ဆိုးတွေအဆုံးသတ်ရေးအတွက်အာဆီယံအနေနဲ့မြန်မာစစ်ကောင်စီကိုထိရောက်တဲ့ဖိအားပေးမှုအစ်စ်တွေလှုံ့ဆော်တင်တယ်လို့တောက်ကြနေတုန်းကပြောဆိုခဲ့ပါတယ်
။ It would be ideal if we could have just a strong consensus.
မြန်မာစစ်ကောင်စီကိုတညီတညွတ်ထဲပြင်းထန်ထိရောက်တဲ့ပြောဆိုတိုက်တွန်းမှုတွေလုပ်နိုင်ရင်တော့အကောင်းဆုံးဖြစ်ပါတယ်။သူတစ်ပါးအရေးကိုဝင်ရောက်မဆွတ်ဖက်လိုဘူးဆိုရင်တော့သူ့တိုင်းပြည်မှာသူ့ပြည်သူတွေအပေါ်သူတို့ကိုယ်တိုင်မတရားနှိပ်စက်မှုတွေကျူးလွန်နေတာကိုရပ်တန့်စေမဲ့လှုပ်ထုံးလုံနီးတဲ့နီးလန်းတွေကိုကျွန်တော်တို့တင်ပြဖို့လိုပါတယ
်။ဒါ့အပြင်အာဆီယံရဲ့စိုးရိမ်မှုနဲ့လူလားမှုတွေကိုမြန်မာစစ်ကောင်စီကိုပြောဆိုဖို့ရမှာထိုင်းဝန်ကြီးချုပ်အနေနဲ့အသင့်တော်ဆုံးဖြစ်တယ်လို့လည်းမလေးရှားဝန်ကြီးချုပ်ကထိုင်းဝန်ကြီးချုပ်ကိုတိုက်တွန်းခဲ့ပါတယ်။အခုလိုတိုက်တွန်းခဲ့တဲ့အပြင်အာဆီယံအနေနဲ့လည်းတိကျခိုင်မာပြီးလိုက်လျောညီတွေ့ရှိတဲ့လှုပ်ဆောင်ရမှာတွေကိုဒေသဆိုင်ရာအဖွဲ့အစည်းအနေနဲ့တိုက်တွန်းသွားမှာပါလို့လည်းပြောဆိုခဲ့ပါတယ်။မြန်မာပြည်ပြဿနာကိုမြန်မာပြည်တွင်းကသာဖြေရှင်းရမယ်ဆိုတာမှန်ပေမဲ့မြန်မာပြည်ရဲ့ပြဿနာဟာဒေသတွင်းကိုရိုက်ခတ်တာတွေရှိပါတယ်။အထူးသဖြင့်ဒုက္ခသည်တွေအများအပြားပေါ်ထွက်လာခဲ့ပြီးမလေးရှားကိုလည်းအများအပြားရောက်ရှိလာပါတယ်။မလေးရှားဟာဒုက္ခသည်တွေကိုလူသားချင်းစာနာမှုနဲ့ကူညီဆောင်ရွက်ပေမဲ့လည်းနိုင်ငံငယ်လေးသာဖြစ်တဲ့အတွက်အကန့်အသတ်တွေရှိပါတယ်။ဒါကြောင့်အာဆီယံအနေနဲ့တစုတစည်းတဲ့ဖြေရှင်းပေးဖို့ကိုလည်း ဝန်ကြီးချုပ်အန်ရာအီဘရာဟင်ကအကြံပြုပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာပဲမြန်မာအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာရုရှားအစိုးရဘိုင်းအမှုမျိုးစွမ်းအင်ကုမ္ပဏီအကြီးအကဲနဲ့အင်ကာနိကတွေ့ဆုံခဲ့ပြီးရန်ကုန်မြို့မှာနျူကလ িয়ার နည်းပညာဆိုင်ရာသတင်းဌာနကိုဖွင့်လှစ်ခဲ့ပါတယ်။ရုရှားနဲ့2015ခုနှစ်ကတည်းကသဘောတူလက်မှတ်ရေးထိုးထားတာဖြစ်ပြီးနျူကလ িয়ার ဓာတ်အားပေးစက်ရုံတည်ဆောက်နိုင်တယ်လို့အကဲခတ်တွေကပြောဆိုထားပါတယ်။ဒါအပြင်အခုလိုလှုပ်ဆောင်မှုကြောင့်မြန်မာစစ်တပ်ကနျူကလ িয়ার လက်နက်ပိုင်ဆိုင်မှုကြိုးပမ်းမလားဆိုတဲ့စိုးရိမ်ချက်တွေပေါ်ထွက်လာနိုင်တယ်လို့လည်းအကဲခတ်တွေကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုကတော့မြန်မာစစ်ကောင်စီနဲ့ရုရှားဆက်ဆံရေးကိုစောင့်ကြည့်နေပြီးရုရှားရဲ့လက်နက်ထောက်ပံ့တာတွေကိုပိတ်ဆို့နိုင်ဖို့နီလန်းရှာမယ်လို့ပြောဆိုထားပါတယ်။အခုလိုအချိန်မှာပဲဒေသတွင်းနျူကလ িয়ার လက်နက်စမ်းသပ်မှုတွေနဲ့ချိန်ချောက်နေတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကတော့တနင်္လာနေ့တုန်းကဗဟိုစစ်ကော်မရှင်အစည်းအဝေးမှာလက်ရှိအခြေအနေတွေအရစစ်ပွဲအတွက်အပြည့်အဝပြင်ဆင်ထားဖို့ညွှန်ကြားခဲ့ပါတယ်။ဗိုလ်ထူးတဲ့ကိုရီးယားပြည်သူ့တပ်မတော်ထူထောင်ခြင်း85နှစ်ပြည့်စီရေးပြအခမ်းအနားမှာတော့တိုက်ချင်းပြည့်ပယ်ထိန်မစ်ဆိုင်းဒုံ ICBM တွေအပါအဝင်ဒုံးလက်နက်တွေကိုထုတ်ပေါ်ပြသခဲ့ပါတယ်။ဒီစီရေးပြအခမ်းအနားမှာ Hatsong 17 ICBM အမျိုးအစားတိုက်ချင်းပစ်ဒုံအ ਨੇ ဆုံး7ဒဇင်းပါဝင်ခဲ့ပြီးအခြားအစ်စ်ထုတ်လုပ်ထားတဲ့တိုက်ချင်းပစ်ဒုံတွေကိုလည်းပွဲထုတ်ခဲ့ပါတယ်။ကျွမ်းကျင်သူတွေရဲ့ခန့်မှန်းချက်အရမြောက်ကိုရီးယားမှာနျူကလ িয়ার ထိပ်ဖူးအလုံး20ကနေ60လောက်အထိထုတ်လုပ်နိုင်တဲ့နျူကလ িয়ার ပစ္စည်းတွေရှိနေပြီလို့ခန့်မှန်းထားပါတယ်။ပြီးခဲ့တဲ့ရက်သတ္တပတ်ထဲတုန်းကအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin တောင်ကိုရီးယားနဲ့ဖိလစ်ပိုင်ကိုသွားရောက်ခဲ့ပြီးမြောက်ကိုရီးယားနဲ့တရုတ်ရဲ့ချင်းချောက်မှုတွေကိုကာကွယ်ဖို့အတွက်အမေရိကန်တပ်တွေတိုးချဖို့စီစဉ်ခဲ့ပြီးနောက်မြောက်ကိုရီးယားရဲ့အခုလိုလှုပ်ဆောင်မှုတွေပေါ်ထွက်လာတာဖြစ်ပါတယ်။အာရှဒေသတွင်တရုတ်ရဲ့စီရေးချင်းချောက်မှုတွေမြင့်တက်လာတဲ့ချိန်မှာတရုတ်နဲ့နယ်စပ်အငင်းပွားမှုတွေဖြစ်နေတဲ့ပြိုင်ဘက်အိန္ဒိယကိုအမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေကမဟာမိတ်အဖြစ်ပုံမခိုင်မာဖို့ကြိုးပမ်းလာနေပါတယ်။အမေရိကန်ဥရောပနဲ့ဂျပန်တို့ကအိန္ဒိယမှာပုံမိုယင်းနီမြုံနံမှုတွေလှုပ်လာနေပြီးပူပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်လာနေပါတယ်။တရုတ်ရဲ့စစ်အင်အားတည်ဆောက်မှုနဲ့နယ်မြေချက်ထွင်မှုတွေကြောင့်တောင်တရုတ်ပင်လယ်ပြင်အတွင်းတင်းမာမှုတွေရှိနေချိန်မှာအိန္ဒိယသမုဒ္ဒရာနဲ့အင်ဒိုပစ္စဖိတ်ဒေသအတွင်းအိန္ဒိယရေတပ်ဟာအရေးပါလာပါတယ်။အိန္ဒိယဟာရုရှားကဝယ်ယူထားတဲ့လေယာဉ်တင်သင်္ဘောတစ်စီးနဲ့အိန္ဒိယပြည်တွင်းဖြစ်လေယာဉ်တင်သင်္ဘောတစ်စီးအပါအဝင်လေယာဉ်တင်သင်္ဘောနှစ်စီးပါဝင်တဲ့စီရရင်အုပ်စုတွေကိုဒီနှစ်ကုန်ပိုင်းမှာအိန္ဒိယသမုဒ္ဒရာအတွင်းချထားနိုင်ဖို့လှုပ်ဆောင်နေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ
်။အာရှနိုင်ငံရေးအစီအစဉ်ကိုကိုဇော်မိုးကျော်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။လေယာစီးပွားသတင်းများအစီအစဉ်ကိုတော့အခုတစ်ခါထုတ်လွှင့်ပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာစံစည်းက300ကျော်အထိမြင့်တက်နေပါတယ်။ကျပ်သွန်ဈေးတွေကတော့ကျနေလို့စိုက်ပျိုးသူတွေအရှုံးပေါ်နေပါတယ်။ပြီးတော့တပတ်အတွင်းလေယာထွက်ကုန်တီးနှံတွေဈေးအတက်ကျဘာတွေဖြစ်သွားခဲ့ပါသလဲလေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်လေယာစိုက်ကူရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုချမ်းနဲ့တူကျမနန်းလောင်လျန်တို့ကတင်ဆက်ပေးသွားပါမယ်ရှင
်။ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍမှာထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ချက်သွန်နီဈေးတွေကစိုက်ပျိုးစရိတ်မကမီတဲ့အတွက်တောင်သူတွေအရှုံးပေါ်ပါတယ်။ဈေးကွက်အတွင်းချက်သွန်ဝင်ရောက်မှုများပြားလာတဲ့အတွက်ချက်သွန်ဈေးနှုန်းတွေကစိုက်ပျိုးစရိတ်တောင်မရရှိတော့တဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ချက်သွန်စိုက်တောင်သူတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ကကျပ်တွန်တပိတ်တာကို9000ကျပ်ကျော်အထိဈေးမြင့်တက်ခဲ့တဲ့အတွက်တောင်သူတွေအနေနဲ့အခုနှစ်မှာစိုက်ဧကတွေကိုတိုးချဲ့စိုက်ပျိုးထားကြပါတယ်။ဒါပေမဲ့လက်ရှိမှာဈေးကွက်ထဲကိုတရုတ်ကျပ်တွန်တွေဝင်ရောက်နေတဲ့အပြင်ပြည်တွင်းမှာຫນွေကျပ်တွန်တွေအစ်စ်တွေထွက်ပေါ်နေတဲ့ကာလဖြစ်တာကြောင့်ဈေးတွေကျဆင်းနေတာဖြစ်ပါတယ်။လက်ရှိဈေးကွက်အတွင်းကျပ်တွန်တပိတ်တာကို1100ကျပ်ခန့်ပေါက်ဈေးရှိနေပြီးဒေသအလိုက်သေယူပို့ဆောင်ဈေးရိတ်ပေါ်မူတည်ပြီးဈေးနှုန်းတွေပြောင်းလဲနိုင်တယ်လို့မန္တလေးတိုင်းမြင်းကြံမြို့နယ်အတွင်းကကျပ်တွန်စီးပွားပြည့်စိုက်ပျိုးသူတဦးကပြောပါတယ်။အခုနှစ်မှာတွင်းရစုဈေးနှုန်းတွေမြင့်တက်နေတာအပြင်အလုံသမားငားရန်ကဈေးတွေမြင့်တက်ခဲ့တဲ့အတွက်ဈေးတွေပုံမကုန်ကြခဲ့တယ်လို့လည်းတောင်သူတွေကဆိုပါတယ်
။စပားဈေးကသိန်း20ကျော်တိမြင့်တက်နေပါတယ်။ ပြည်တွင်းစပါးဈေးကွက်မှာစပါးတင်းတရားကို36နှစ်ဆယ်ကျော်အထိဈေးမြင့်တက်လာတယ်လို့ပုံတွေကပြောပါတယ်အခုနှစ်မှာစိုက်ပျိုးဧကရောကျသွားတဲ့အပြင်စပါးထွက်နှုန်းကတဝက်ခန့်ရောကျသွားခဲ့ပါတယ်ကြီးပါစံတင်မှုတဲ့ကုန်တွေရဲ့ဈေးပြိုင်ဝယ်ယူမှုတွေကလည်းဈေးနှုန်းတွေကိုစံချိန်တင်မြင့်တက်နေတာဖြစ်တယ်လို့အမည်မဖော်လို့တဲ့စံစပါးကုန်တွေတူပါပြောပါတယ်လက်ရှိဈေးကွက်အတွင်းမှာစပါးတင်းတရားကိုအ စပါးတင်းတရာကိုချက်6သိန်းကနေ17သိန်းဝင်းကျင်ခန့်အထိသာဈေးရရှိခဲ့တယ်လို့တကိုးတိုင်းအရှိပိုင်းကစပါးဝယ်ရောက်လုကိုက်နေသူတူကဆိုပါတယ်။တချို့နေရာဒေသတွေမှာနိုင်ငံရေးအခြေအနေမတည်ငြိမ်တာတွေကမိုးစပါးစိုက်ပျိုးမှုဧကကိုရောကြစေခဲ့ပြီးစပါးအထွတ်နှုန်းရောကြခဲ့တာအခုလိုဈေးနှုန်းတွေမြင့်တက်လာတာဖြစ်တယ်လို့ဒီမျိုးနယ်ကစပါးစိုက်တောက်သူဦးစောစောကပြောပါတယ်။စပါးဈေးတွေကပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလအလဲကနေစပြီးဈေးနှုန်းတွေတဖြည်းဖြည်းပြန်လည်မြင့်တက်လာတာဖြစ်ပါတယ်။လက်ရှိဈေးကွက်အတွင်းမှာစပါးဈေးမြင့်တက်မှုကတမိုင်းတစ်လျှောက်မှာအမြင့်ဆုံးနှုန်းထားတစ်ခုဖြစ်ပြီးတော့ဈေးနှုန်းတွေကပုံမှန်မြင့်တက်လာနိုင်မယ့်အလားအလာရှိနေတယ်လို့ကုန်တယ်တွေကသုံးသပ်ထားကြပါတယ
်။မူဆန်နေဆက်မှာဖရဲတခွားကအပါဝင်ကုန်ကားအစီးရေယာနဲ့ချီပြီးပိတ်မိနေပါတယ်။တရုတ်ဘက်ကအောက်ခွန်စနစ်တွေအပြောင်းလဲပြုတ်လုနေတာကြောင့်တရုတ်ဘက်ကိုတင်ပို့မဲ့ဖရဲတခွားအပါဝင်မြမလေယာထွက်ကုန်ကားတွေမူဆယ်105မိုင်ကုန်သွယ်ရေးစုံမှာပိတ်မိနေတယ်လို့ကုန်သည်တွေကဆိုပါတယ်။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာတရုတ်ဘက်ကအကောက်ခွန်စနစ်အပြောင်းလဲတွေလုပ်နေတာကြောင့်ဇန်နဝါရီလ5ရက်နေ့ကစလို့မူဆယ်105မိုင်ကုန်သွယ်ရေးစုံမှာတရုတ်ဘက်ကိုတင်ပို့မဲ့မြမကုန်ကားတွေပိတ်မိနေတာပါ။အရင်ကတရုတ်ဘက်ကို 1.0 စနစ်နဲ့တနေ့ကိုကားစီးရေယာနဲ့ချီပြီးဝင်ခွင့်ပြုပေမဲ့လက်ရှိပြောင်းလဲလိုက်တဲ့ 2.0 စနစ်မှာတနေ့ကိုကုန်ကားအစီးရေ20ခန့်သာဝင်ခွင့်ရတာကြောင့်ကားတွေပိတ်မိနေကြတာဖြစ်တယ်လို့လုံချုံရေးရအမည်မဖော်လိုတဲ့မူဆယ်105မိုင်ဖရဲတခွားကုန်တယ်တူကပြောပါတယ
်သူတို့စနစ်တစ်ခုနဲ့တစ်ခုအပြောင်းလဲမှာကျတော့တကယ်ပြန်ပြီးဖြစ်သွားတာပါဗျာအခုလက်ရှိကတော့အစင်းကြီးနေတယ်ဒါပေမဲ့သူတို့ကပြောရင် 1.0 system ကို9ရဲ့ 2.0 system ဆိုရတော့ 2.0 system ပြန်ပြီးဘူးကျွန်တော်ကလည်းတော့ကျန်နေတာရှိတယ်ကျွန်တော်ကအဲ့လိုပြန်ပြောင်းမှာအဲ့တက်မှာဖြစ်တယ်တက်ပါဗျာ 1.0 တော့ကျွန်တော်တို့တွေကတဲ့တဲ့တော့ဒီလိုရတဲ့ချီပြီးပြပါတယ်။ဟုတ်ကဲ့အခုသူပြီးတော့ကျတော့သူတို့လည်းဒီကံတန်ရောင်းလူကြီးတော်မှပြေချာနားမလဲသေးဘူးနော်။အဲ့ဒီမှာသူလည်းချက်ချာနေတယ်။အဲ့လိုမျိုးသူတို့တွေတော့နားမလဲသေးတဲ့စနစ်တကူပုံနေလိုက်တော့ဒီဘက်မှလည်းအခက်အခဲတွေအများကြီးကြာကြီးဖြစ်သွားတာပါ။
မြန်မာတရုတ်နှစ်နိုင်ငံကုန်သွယ်မှုကဏ္ဍကိုပြန်လည်မြင့်တင်နိုင်မှုအတွက်တရုတ်နယ်စပ်ပေါက်တွေကို2022ခုနှစ်ဒီဇင်ဘာလ9ရက်နေ့ကပြန်လည်ဖွင့်လှစ်ခဲ့ပြီးတရုတ်နိုင်ငံဘက်ကအကောက်ခွန်မူဝါဒစနစ်ကိုအပြောင်းလဲလုပ်ခဲ့တာဖြစ်ပါတယ်။လက်ရှိမူဆယ်105မိုင်မှာဖရဲဈေးနှုန်းက1ကီလိုကိုတရုတ်ယွမ်ငွေ 3.5 ယွမ်ကနေ5ယွမ်ဝန်းကျင်အထိဈေးရရှိနေပြီးတခွားမွေးကတော့1ကီလိုကိုတရုတ်ယွမ်ငွေ 4.5 ယွမ်ကနေ6ယွမ်ဝန်းကျင်အထိပေါက်ဈေးရှိနေပါတယ်။
အခုဆက်ပြီးတော့ဖေဖော်ဝါရီလ၁ရက်နေ့ကနေ၈ရက်နေ့အထိဈေးကွက်အတွင်းအတက်အကျအနှိမ့်မြင့်ဖြစ်သွားတဲ့လေယာထွက်ကုန်သီးနှံဈေးနှုန်းတွေကိုပြောပြပေးခြင်းပါတယ်။ပြောင်းဈေးနှုန်းတွေကတော့ဇက်တိုက်ဈေးမြင့်တက်နေရကနေတပတ်အတွင်းဈေးတွေအေးသွားပါတယ်။နှစ်သစ်ကူးပိတ်ရက်ပြီးပုံမှန်အရောင်းဝယ်တွေရှိလာခဲ့ပြီးနောက်ဈေးတွေငြိမ်သွားခဲ့တာပါ။တရုတ်နဲ့ထိုင်းနယ်စပ်ကတွေပြန်လည်ဖွင့်လှစ်ပြီးနောက်ပိုင်းပြောင်းဈေးတွေဟာအမြင့်ဆုံးဈေးအထိရောက်ရှိလာပါတယ်။ပြီးခဲ့တဲ့အပတ်ကသတင်းထုတ်ပြန်ချက်တွေအရထိုင်းနိုင်ငံကိုပြောင်းတင်ဖို့တာမှာအခွန်ကင်းလွတ်ခွင့်ပေးလိုက်ပြီဖြစ်လို့ပြည်ရင်းပြောင်းဈေးနှုန်းတွေကတော့ဆက်ပြီးကောင်းနေနိုင်အောင်မယ်လို့ပြောင်းကုန်သည်တွေကခန့်မှန်းထားကြပါတယ်။ရန်ကုန်ဈေးကွက်မှာပြောင်းဈေးကတပိတ်သားကို1280ကနေ1300ပေါက်ဈေးရှိနေပြီးအတက်ဈေးနဲ့ဈေးငိမ့်နေပါတယ်။မန္တလေးဈေးကွက်မှာတော့ CP ပြောင်းကတအိတ်ကို6350ကနေ6500ကျားပေါက်ဈေးရှိနေပြီးတအိတ်ကိုရာခိုင်နှုန်းလောက်သာအတက်ကျရှိနေပါတယ်။
ငရုတ်ချောက်တီဈေးကွက်အတွင်းဈေးပြန်ကျဆင်းသွားပါတယ်။ဈေးကွက်ထဲအဝင်များသလိုအရောင်းဝယ်လည်းနေသွားတယ်လို့ငရုတ်စိုက်ပျိုးထုတ်လုပ်ရောင်းချသူတွေကဆိုပါတယ်။လက်ရှိပြည်တွင်းမှာလည်းငရုတ်ပေါ်ချိန်ဖြစ်သလိုအဓိကတင်ပို့နေတဲ့တရုတ်နဲ့ထိုင်းမှာလည်းငရုတ်ပေါ်ချိန်ဖြစ်နေတဲ့အတွက်အဝယ်တွေအေးသွားပြီးဈေးတွေကျဆင်းသွားတာလို့သိရပါတယ်။ရန်ကုန်ပြည်နောင်ဈေးကွက်မှာတော့ငရုတ်ပန်းရဲကတပိတ်တာကို1000ကနေ11000ပေါက်ဈေးရှိနေပြီးတပိတ်တာကို2000ကျပ်ကျဆင်းသွားပါတယ်။ငရုတ်များနေကလည်းတပိတ်တာကို1000ကနေ11000ပေါက်ဈေးရှိနေပြီးတပိတ်တာကို1500ကျပ်ဈေးကျဆင်းသွားပါတယ်။လာမယ့်မတ်လအတွင်းမြို့အစုံကငရုတ်သီးတွေထွက်ရှိလာတော့မှာဖြစ်လို့ငရုတ်ဈေးကဆက်ပြီးကျဆင်းနိုင်အောင်မယ်လို့စိုက်ပျိုးသူတွေကခန့်မှန်းထားပါတယ်
။နှမ်းမျိုးစုံဈေးတွေကတော့ဖေဖော်ဝါရီလဆန်းပိုင်းကလေးကဈေးတွေပြန်ကျဆင်းလာပါတယ်။တရုတ်နှစ်ကူအပြီးမှာအယောင်းဝင်အေးသွားတယ်လို့သိရပါတယ်။ Nan a tita cho se kwa teko wen abi, let jen nan regale, a ye dui by nay nelu tiabare, a ye dui makong ne dre, si cha where you muri shi labi, siri jasen la pitelo, nan kong de riga suare. Menani se kwa ma, nan pugat ego, natang go tangani, don ninja bangsi shinibi, the bet a drink ego, natang jesse jasen dage bare. Nan na samonga dot ego, natang shitangani, don ninja bangsi shinibi, the ego, the tang kwe jesse jasen dabare. Banangale de ego, the day conatang palsi shinibi, the ego, ngalang jesse, jasin toge bari. Zeno regalo a chain name at Piaule Muli shine mari.
Lea siwa dremia season go, former time media got ten set, pigera, pibare, majaga mara, uruya dine, nagagaba season go, tolum bidabu shibare kamia.
UAE season ago, radio yomian danzaropian, Facebook Saminagani, Biola Nasin Tishunai mari.
ဖြူရီကနေစနေနေ့ညပိုင်းမှာပါသာစီစဉ်တွေကိုညစင်နိုင်တီဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုတစ်ခါတော့ဥရုယာဒီနဲ့နာဂကဘာစီစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ကဘာမှာတတန်းရင်ဇုံလို့ဆိုတဲ့အမြဲတမ်းတစ်တော်တွေရှိရာအင်ဒိုနီးရှားနိုင်ငံဟာဇီဝဂေယစနစ်ကောင်းတွေနဲ့သဘောပတ်ဝန်းကျင်အတွက်အလွန်အရေးပါတဲ့အခမ်းအနားမှာရှိနေသေးပါဒါပေမဲ့လည်းနေ့စဉ်မြောက်တဲ့ခမ်း
Indonesia နိုင်ငံရဲ့မြို့တော်သစ်စီဦးတီဖောက်လုပ်ထားတဲ့ကွစ်ကောက်နေတဲ့လမ်းမကြီးတွေရဲ့ဘေးတစ်ဖက်တစ်ချက်မှာအပူပိုင်းအမြဲစိမ့်တိုးကြီးတွေကိုတွေ့ရပါတယ်။တချို့နေရာတွေမှာနေပြောက်တော့မထိုးနိုင်လောက်အောင်တိတ်တဲလာတဲ့ဒီတိတိုးကြီးတွေမှာတဘာဝတော်ရင်တရိษံမျိုးစုံကျင်လဲကျဆားနေတာပါ။ကမ္ဘာတရိယာအကြီးဆုံးကျွန်းကြီးတစ်ခုဖြစ်တဲ့ဘော်နီယိုကျွန်းအရှေ့ပိုင်းမှာအင်ဒိုနီးရှားမြို့တော်သစ်ရဲ့ရှေ့ပြေးစီမံကိန်းတွေစတင်နေပါပြီ။တဘာဝပတ်ဝန်းကျင်အရေးသက်ကြွလှောက်ရှားသူတွေကတော့မြို့တော်သစ်စီမံကိန်းကြောင့်တဘာဝပတ်ဝန်းကျင်ပြည့်စုံမဲ့အရေးဆိုရင်နေပါတယ်။
negara yang baru yang langsung berhimpit
sangkain wei beme to area asat na ma yoro dit ko la bi saung ni da ba yute siman ngin ye saung lo ye longan de kaung kaung siman khan kwe ma tha nai mu so yin do athu ta phye be pa won jin to wai thi kai la nai de lo dabawa pa won jin paw ma le chain chao mu de phit la ba le me
mi ao ye alon chon thot yu ra utu ya di phaw pyan mu ne ka ba pu ne mu chaung yi ga daung lwe yi pyo sin la ya ga pin le ye myet tet la ra di lo a chet twe chaung myo ro chakada ha ni sin 6 cm ga ne 16 cm law thi ni ao ko chon sin la ne de lo indonesia tu te ti rwe ga pyo ba de da chaung le myo ro te ko pyaung shwe pho phit la ya da ba 2024 ni kong mai law ma saw lo yin long gan lwe a shin a hon ne sa tin daw ma phit de atwe khaman ji ni tam maung 100 law tat tan shi de ka ba ma tat tan a yin song ne a ji song a mye sing tit daw ji ye tit daw pyong ti mu re po pi lo so wa la nai ne lo da ba wa pa won jin pinya shin lwe ga ta di pe ne ja da ba ka ba ji ye a so lo indonesia ga tin sa kho won ne ja de borneo jwon ha le na khong shwe myauk twe jit tit twe a mi do myauk ne barbary myauk ji re a pa win ka ba a te song jet myo sait twe jet sa ja de ne ya le phit par de ထာအပြင်အကောင်ရေကြာဆင်းလာနေတဲ့ Orangutan မြောက်အကောင်ရေပေါင်း120ကိုကြီးရှုထားတဲ့ Asari ထိန်းသိမ်းရေးစခန်းလည်းရှိပါတယ်။ဒီလိုရှာပါသရိဆန်နဲ့တစ်ပင်ပန်းမှန်တွေတရှိရာ Borneo ကျွန်းကြီးရဲ့ဇီဝဂရစနစ်တွေအကြီးအကျယ်ထိခိုက်ပျက်စီးလာနိုင်ရရှိနေပြီလို့ပညာရှင်တွေကသတိပေးထားပါတ
ယ်။ Semakin hari habitatnya semakin merosot itu
tantangan Orangutan မြောက်တွေရဲ့အနာဂတ်မှာရင်ဆိုင်ရမယ့်ချင်းချောင်းမှုတွေကိုကျွန်တော်တို့အဓိကအာရုံစိုက်ဆောင်ရွက်နေပါတယ်။Orangutan မြောက်အကောင်ရေဟာငကိုကလေးကနေစဉ်နဲ့အမျှကြဆင်းလာနေတာပါလူဦးရေတိုးလာတာစောက်လုပ်ရင်းနဲ့အဆောက်အုံတွေတိုးလာနေတာကြောင့်လဲမြောက်အကောင်ရေကြဆင်းစေသလိုလက်ရှိမှာလဲသူတို့အတွက်ဒါကအကြီးမားဆုံးစိန်ခေါ်ချက်တွေလည်းဖြစ်ပါတယ
်ဒါပေမဲ့လဲနှုဆန်တနာမြို့တော်တင်မှာလူဦးရေနှစ်တန်းလောက်အရင်ဆုံးပြောင်းရွှေ့လာကြမှာဖြစ်ပြီးဆက်မှုလက်မှုလုပ်ငန်းတွေနဲ့စီးပွားရေးလုပ်ငန်းတွေလည်းတပါးတည်းရောက်ရှိလာကြတော့မှာဖြစ်ပါတယ်Indonesia ဟာမိုင်းဝဲလုံငန်းဖေယာဆက်ပြိုးရင်းနဲ့တစ်ထုတ်လုပ်မှုတွေကြောင့်ကမ္ဘာမှာတစ်တော်ပြုံးတိမှုအမြင့်ဆုံးနိုင်ငံစီမှာပါပါတယ်။လူမှုရောအရေးသက်ကြွလှောက်ရှားသူတယောက်ဖြစ်တဲ့ Agus B ကအခုလိုပြောပါတယ်
။ Hanya bisa meninggalkan ceritanya saja.
Kebawa toyang telisan dui. Data မျိုးစိတ်တွေနဲ့တမှုထူးခြားတဲ့ data ဖြစ်ပါတယ်။အဲဒီကဒီရေတော်တွေပျက်စီးကုန်မယ်ဆိုရင် data မျိုးစိတ်တွေလည်းပျောက်ကွယ်သွားမှာဖြစ်ပါတယ်။ ကံယူတန်းကဒီရေတော်တွေပြက်ကုန်မဲ့ဆိုရင်တော့ရင်းနေတတ္တဝါတွေလည်းထိခိုက်ပျက်စီးရပါလိမ့်မယ်ဇီဝဂေဟာစနစ်တွေရောငါးဖန်သမားတွေရဲ့အသက်မွေးမ်းကြောင်းလုပ်ငန်းအပေါ်မှာပါရေရှည်တက်ရောက်မှုတွေရှိလာမှာပ
ါစီးပွားရေးဖွံ့ဖြိုးတိုးတက်မှုရှိစေဖို့ ਨੇ ချက်ကရာမျိုးရဲ့အခြေအနေသိပြီးတော့ဆိုရမလားခင်မြို့တော်တိတ်ကိုပြောင်းရွှေ့ရတာဖြစ်တယ်လို့အင်ဒိုနီးရှားအစိုးရကတော့ပြောပါတယ်သမရဂျိုကိုဝီဒူဒိုကတော့မြို့တော်တိတ်ကိုတိဆောက်တဲ့နေရာမှာတဘာဝပတ်ဝန်းကျင်မထိခိုက်အောင်ပုံစံချတိဆောက်မှာဖြစ်ပြီးမြို့နယ်ပြည်သူတွေအနေနဲ့လည်းလျှက်စစ်ဘတ်စ်ကားတွေနဲ့သွားလာနိုင်အောင်ပြင်ဆင်ထားတယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလလေးလောက်ကပဲအင်ဒိုနီးရှားအာဏာပိုင်တွေကတည်ယူပို့ဆောင်ရင်းနဲ့လမ်းစနစ်တွေကိုပါရေးဆွဲထားတဲ့တဘာဝပတ်ဝန်းကျင်နဲ့လိုင်လျောညီထွေဖြစ်မယ်ဆိုတဲ့စီမံကိန်းအသေးစိတ်ကိုသတင်းထောက်တွေကချပြခဲ့တာ
ပါ။
မြို့ပြစီမံကိန်းကိုတဘာဝပတ်ဝန်းကျင်ကိုမထိခိုက်အောင်လုပ်ကင်သွားမှာပါ။ဒါပေမဲ့လည်းဆောက်လုပ်ရေးလုပ်ငန်းတွေကတဘာဝပတ်ဝန်းကျင်လုံးဝမထိခိုက်ဘူးလို့တော့ပြောလို့မရပါဘူး။အချို့အပိုင်းတွေမှာထိခိုက်နိုင်တယ်ဆိုပေမဲ့နည်းနည်းပါးပါးလောက်ပဲထိခိုက်မှုရှိအောင်လုပ်ကင်သွားမှာဖြစ်ပါတယ်။
2045ပြည့်လုံနှစ်မှာဖလော်အိမ်တန့်ငွေထုတ်လုပ်မှု၃ညအထိလျှော့ချမယ်ရည်မှန်းချက်အတိုင်းစီမံကိန်းချရေးဆွဲထားတဲ့အတွက်မြို့တော်တစ်ဟာသဘာဝပတ်ဝန်းကျင်နဲ့လိုင်လျောညီထွေဖြစ်မဲ့ကမ္ဘာပထမဆုံးတစ်တော်မြို့တော် Forest City ဖြစ်ရပါစေမယ်လို့လည်းမြို့အာဏာပိုင်တွေကကတိပြုပြောဆိုသွားပါတယ်။မြို့တော်တစ်ရဲ့စီမံကိန်းအစဉ်ကိုနောက်နှစ်မှာစတင်မှာဖြစ်ပေမဲ့လည်းမြို့တော်တစ်ခုလုံးအပြီးတက်ဖို့ဆိုရင်တော့ဆယ်စုနှစ်နဲ့ချီကြာနိုင်တယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။ဆောက်လုပ်ရေးအတွက်နေရာတွေစတင်ရှင်းလင်းနေပြီဖြစ်တဲ့အတွက်အဲ့ဒီကတော်ရင်တရိတ်ဆန်တွေအပေါ်တက်ရောက်မှုတွေတော့စတင်တွင်မြင်နေရပြီဖြစ်ပါတယ်ကျွန်မနင်္ဂလာပ
ါဥရုယာတီနဲ့အနာဂတ်ကမ္ဘာအစည်းအဝေးကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေ့စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်သောရရှင်အနေနဲ့ကျွန်တော်တို့ကဝေဖန်အကြံပေးခြင်းတယ်ဆိုရင်ဒီကျွန်တော်တို့ရဲ့ဟိုအီးမေးလ်ကဖြစ်ဖြစ် Facebook ကဖြစ်ဖြစ်တစင်ဆက်သွင်းနိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာတော့သတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကတလက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ရင်းသားခံထားရတဲ့တူရကီနဲ့ဆီးရီးယားနိုင်ငံတွေမှာကုလသမဂ္ဂအကြီးအကဲတွေရောက်ရှိနေကြပါတယ်။တူရကီနိုင်ငံတောင်ပိုင်းနဲ့ဒီဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာရင်ဆိုင်နေရတဲ့ငရင်တန်ဟာဒီဒေသအတွင်းမှာနှစ်ပေါင်း100အတွင်းမှာဒီအဆိုးဆုံးဖြစ်တဲ့ဆိုပြီးတော့ကာရာမာမာရက်စ်မြို့ကိုရောက်နေတဲ့ကုလသမဂ္ဂဒီအကူအညီပေးဆိုင်ရာအကြီးအကဲမာတင်ဂရစ်ဖစ်ကဒီကနေ့ပြောကြားပါတယ်။အပြက်စီးပုံတွေကအသက်ရှင်ကျန်နေတဲ့သူတွေကိုကယ်ဆယ်နိုင်ဖို့အလားအလာကလည်းတဖြည်းဖြည်းနှဲပါလာနေပါပြီ။ဒီနေ့လာနေကလှုပ်ခတ်ခဲ့တဲ့ငရင်ကြောင့်တူရကီနဲ့ဆီးရီးယားနှစ်နိုင်ငံပေါင်းမှတေဆုံးသူက2400ကျော်သွားပါပြီ။အသက်ကယ်ဆယ်ရေးပစ္စည်း82တန်ကိုဒီတူရကီနဲ့ဆီးရီးယားနိုင်ငံတို့စီကိုပို့ထားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကတောက်ချာနေကပြောပါရတယ်။အဲ့ဒီပစ္စည်းတွေနဲ့လူပေါင်း3000လောက်ကိုကူတာပေးနိုင်မှာပါ။ WHO အကြီးအကဲ Tedros Adhanom Ghebreyesus ဟာငရင်တန်ခံထားရတဲ့ဒီအလက်ပုံမျိုးကိုဒီကနေ့စနေနေ့မှာရောက်လာပြီလို့ဆီးရီးယားအစိုးရသတင်းတွေမှာထုတ်ပြန်နေပါရတယ်။ငရင်တန်သင့်တူရကီနိုင်ငံတွေဆာနာကူညီမှုတွေနဲ့အတူကူညီကယ်ဆယ်ရေးအဖွဲ့တစ်ဖွဲ့ Indonesia နိုင်ငံဒီကနေ့ကထွက်ခွာသွားပြီဖြစ်ပါတယ်။ငရင်တန်အဆိုးဆုံးခံထားရတဲ့တူရကီကဒေသ၅ခုမှာအင်ဒိုနီးရှားကယ်ဆယ်ရေးအဖွဲ့တွေကကယ်တင်ခဲ့တဲ့ဒီအင်ဒိုနီးရှားနိုင်ငံသား120မလေးရှားနိုင်ငံသား2ယောက်နဲ့မြန်မာနိုင်ငံသား1ယောက်ကိုလည်းကယ်တင်နိုင်ခဲ့တဲ့အကြောင်းအန်ကာရာမြို့တော်မှာရှိတဲ့အင်ဒိုနီးရှားတန်ယုံကထုတ်ပြန်ထားပါတယ်။ငရင်ကြောင့်တည်ဆုံသွားသူတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံသား2ယောက်ပါဝင်တဲ့အကြောင်းလည်းဗုဒ္ဓဦးနေ့ကတန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတာတစ်နှစ်ပြည့်တော့မယ့်အချိန်မှာရုရှားဟာအကြက်တဲတွေပို့ပြီးတော့ကြုံလာနေရတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်ယူကရိန်းကိုဆေးလွတ်တဲ့ရုရှားတပ်ဖွဲ့ဝင်တွေထဲမှာအကျဉ်းသားတွေစစ်တပ်ထဲခေါ်ယူတုံးနေတာတွေကိုဒီသတင်းမှတ်အစောပိုင်းကရပ်ဆိုင်းလိုက်ပြီလို့အကျဉ်းသားစုဆောင်တပ်သားစုဆောင်မှုတာဝန်ယူထားတဲ့ရုရှားလက်နက်ကိုင်ကြီးစားအဖွဲ့ Wagner Group ကဒီသတင်းမှတ်အစောပိုင်းကပြောခဲ့တာကိုထောက်ပြပြီးတော့ရုရှားဟာရွေးစရာမရှိတဲ့အခြေအနေမျိုးကိုကြုံနေရပြီဆိုပြီးတော့ဗြိတိန်ကာကွယ်ရေးဌာနနေ့စဉ်ထုတ်ပြန်တဲ့ထောက်လှမ်းရေးအစီရင်ခံစာမှာဒီကနေ့ဖော်ပြပါပါတယ်။အမေရိကန်ပြည်ထောင်စုအလာစကာပြည်နယ်အရှေ့မြောက်ဘက်ဝေဟင်မှာပျံသန်းနေတဲ့အမျိုးမျိုးမသိအရာတစ်ခုကိုသမ္မတဂျိုးဘိုင်ဒန်အမိန့်နဲ့တိုက်လေရင်တစ်စင်းကပြစ်ချလိုက်တယ်လို့အင်ဂျီရောတာဝန်ရှိသူတွေကတောက်ချနေတော့ကပြောပါရရှင်
။သတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကအလိမ်မာဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့Helen Cordian နဲ့ TN1 တို့ဖြစ်ပါတယ် View American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းမီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ဒေါ်ရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.